Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ6ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါရှင်။ခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ
်။မင်္ဂလာပါခင်ဗျာ။ကျွန်တော်ရဲမထွန်ပါတရင်တွေကိုကိုညံဝင်းအောင်နဲ့အတူကြည့်ကြပါမယ်။ American ပြည်အောင်စုမှာ2020ခုနှစ်သကောင်စင်းကောက်ခံတဲ့အခါနိုင်ငံသားဟုတ်ဖို့မေကွန်ထဲ့ဖို့သမ္မတအမေတီးယားထုတ်ပြန်မှုစဉ်းစားနေတယ်လို့သမ္မတ Donald Trump ကပြောပါရတယ်။တရုတ်နိုင်ငံကနိုင်ငံရဲ့ဗန်ဒါရီကဏ္ဍမှာယင်းနှိမ့်နှံမဲ့ပြည်ပကုမ္ပဏီတွေအပေါ်ထိန်းချုပ်မှုကိုဖျက်သိမ်းလိုက်ပါရတယ်။အာဖဂန်တာလီဘန်တွေနဲ့ American ပြည်အောင်စုတို့ကြားဆက်ဆက်ဆွေးနွေးပွဲခုနှစ်ကြိမ်မြောက်ကျင်းပခဲ့ပြီးဆွေးနွေးပွဲတွေခေတ္တရပ်ဆိုင်ခဲ့ပေမဲ့အာဖဂန်နိုင်ငံအတွင်းကနိုင်ငံခြားတပ်တွေရုတ်သိမ်းထွက်ခွာဖို့သဘောတူညီချက်တိုးတက်မှုတွေရရှိနေပြီလို့လည်းဆိုပါရစေ
။ထိပ်တန်းရနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းပါတွေကတော့မြမရှီဟောင်းပုဂံမျိုးကိုကုလသမဂ္ဂ UNESCO ကကမ္ဘာအမွေနှစ်စီရင်ဝင်အဖြစ်အသိအမှတ်ပြုဖို့ရှိကြောင်းနိုင်ငံတကာသတင်းတွေမှာဖော်ပြနေကြတာနဲ့ပတ်သက်လို
့ပုဂံဝင်လို့စီရင်နေမှဝင်သွားပြီဆိုဝန်တာလည်းကောင်းနေတယ်။အဲ့လိုစီရင်ဝင်သွားတဲ့အတွက်ကြောင့်မလို့လူတွေပုံပြီးစိတ်ဝင်စားမယ်၊ tourist တွေပုံပြီးလာမယ်
ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကအငြိမ်းစားကတိကဥပမောင်းဆော်ရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်။ရခိုင်နဲ့ချင်းပြည်နယ်တွင်နေမျိုးတချို့မှာအင်တာနက်ဖြတ်တောက်မှုဟာဒီမိုကရေစီစံနှုန်းနဲ့မညီကြောင်းဝေဖန်ထောက်ပြမှုတွေ၊ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းကိုတည်ချပြန်တုတ်သက်ဖို့နဲ့အဂရိလိုက်စားမှုတွေအတွက်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့ရခိုင်ရက်ဖက်ကတောင်းဆိုချက်တွေကိုလည်းနားဆင်ကြရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညံဝင်းအောင်တို့ပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာ2020ခုနှစ်သကောင်စင်းကောက်ခံတဲ့အခါနိုင်ငံသားဟုတ်မဟုတ်မေကွန်ထဲ့ဖို့သမ္မတအမေတီးယားထုတ်ပြန်မှုစဉ်းစားနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာပြောပါရတယ်။သမ္မတအမေအပါအဝင်ကိစ္စတော်တော်များများအတွက်အခုကျွန်တော်တို့အလုပ်လုပ်ကြနေပါတယ်လို့သူကပြောပါရတယ်။အခုပုံနှိပ်တဲ့အဆင့်ကိုစလုပ်နိုင်ပါတော့မယ်။နောက်ထပ်ဆုံးဖြတ်ပြီးတော့နောက်ဆက်တွဲတွေထုတ်ပြန်ပါမယ်။နိုင်ငံသားဟုတ်မဟုတ်မေကွန်ထဲ့သွင်းနိုင်ဖို့နီလန်း၄-၅ခုလောက်ရှိပါတယ်ဆိုပြီးသမ္မတထရမ့်ကအင်ဖြူရာမှာသတင်းတောက်တွေကိုပြောခဲ့ပါရတယ်။2020ခုနှစ်သကောင်စင်းကောက်ခံတဲ့အခါနိုင်ငံသားမိကုန်းကိုဗာကြောင်းထည့်ဖို့လိုအပ်တယ်လဲဆိုတဲ့အကြောင်းပြချက်ကိုအမေရိကန်အစိုးရရှိနေတွေကတောက်ကြနေနေလဲနောက်ဆုံးထားပြီးတရားရုံးကိုတင်ပြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလူဦးရေဘယ်နှယောက်ရှိတယ်ဆိုတာဆယ်နှစ်တကြိမ်ကောက်ခံတဲ့စစ်တမ်းမှာဗာကြောင်းနိုင်ငံသားဟုတ်မဟုတ်မိကုန်းထည့်ဖို့လိုတယ်လဲဆိုတာကိုသမ္မတထရမ့်အစိုးရရဲ့ချင်းပြချက်ကစံချိန်နဲ့မကိုက်ညီဘူးလို့အမေရိကန်တရားရုံးကဆုံးဖြတ်ထားပြီးလားဖြစ်ပါတယ်။ဒီမိုကရက်တွေကဒီလှုပ်ဆောင်ချက်ဟာရွှေပြောင်းအခြေချနေတဲ့တွင်တကောင်စည်းဝေမဖြစ်ရအောင်လှုပ်ဆောင်တဲ့ Republican Party ရဲ့ပြည်ရဲ့နဲ့လှုပ်ဆောင်ချက်တည်းရဖြစ်တယ်လို့ဆိုပါရယ်ဒီမိုကရက်တွေကိုထောက်ခံတယ်လို့ယူဆထားတဲ့နေမျိုးတွေမှာ Spain စကားပြော Latino တွေရဲ့မဲပေးနိုင်သူအရေးအတွက်ကို short တွေ့မယ်ဆိုရင် Congress မဲဆန္ဒနဲ့အရေးအတွက်ရော့ချနိုင်ပါတယ်ခင်ဗျအ
မေရိကန်ပြည်ထောင်စုရဲ့243ကြိမ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုငွေကြေးအကူအညီအများပြားခံပြီးကြီးကျယ်ခမ်းနားစွာကျင်းပဖို့အတွက်သမ္မတဒေါ်နယ်ထရန့်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးအခွန်အမ်းပြည်သူတွေရဲ့ပိုက်ဆံဘဲပုံဘဲနီးတုံ့ဆွဲခဲ့တယ်လဲဆိုတာစုံစမ်းစစ်ဆေးပေးဖို့ဝေဖန်တောင်းဆိုမှုတွေရှိနေပါတယ်။ဂျာတာပရီနေ့ညနေခင်းဝါရှင်တန်မှာကျင်းပခဲ့တဲ့အခမ်းအနားကိုတသက်မှာတစ်ခါသာကြုံရတဲ့အခမ်းအနားမျိုးဖြစ်အောင်လုပ်မယ်လို့သမ္မတထရန့်ကကြေညာခဲ့တာပါ။ဂျက်တိုက်လင်ကြီးတွေပြန်တမ်းပြတာမျိုးချစ်တိဂိတာတွေနဲ့တန်းစုံစစ်တီဝိုင်းဖြိုပြမှုတွေကိုသမ္မတထရန့်ကိုယ်တိုင်တိုက်ရိုက်ညွှန်ကြားခဲ့တာဖြစ်ပါတယ်။ထူထပ်တဲ့လုံညုံရေးအဆောင်ရှောင်းတွေကြားမိုးရေရွာနေခြင်းမှာသမ္မတထွန်းကလင်ကွန်းအထိမ်းအမှတ်ဆောက်အုံရှိမေကွန်းပြောကြားခဲ့တာဟာတာဝန်ထမ်းဆောင်တဲ့သမ္မတတဦးအနေနဲ့နှစ်ပေါင်း80နီးပါးအတွင်းပထမဆုံးချိန်လည်းဖြစ်ပါတယ်ဒီအခမ်းအနားအတွက်ကုန်ကျစရိတ်ကိုအတိအကျမသိရပေမဲ့အမျိုးသားဥယျာဉ်များဌာနကနေဒေါ်လာ1.5သန်းလွှဲပြောင်းယူခဲ့တယ်လို့ Washington Post တင်စာကရေးပါတယ်
ရုရှားရဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO တို့အကြားထားလက်ပြနျူကလ িয়ার တပ်ဖွဲ့စာချုပ် INF ကိစ္စဆွေးနွေးပွဲကို Brussels မြို့ NATO ရုံးချုပ်မှာကျင်းပနေရမှာတိုးတက်မှုမရဘူးလို့ NATO အတွေ့အကြုံချုပ် Jens Stoltenberg ကပြောပါတယ်။ဆွေးနွေးပွဲအပြီး NATO အတွေ့အကြုံချုပ်ကရုရှားတို့ INF စာချုပ်ကိုအရင်လိုပြန်လိုက်နာဖို့အတွက်စိတ်ဆန္ဒမရှိဘူးလို့ပြောခဲ့ပါတယ်။စီးရဲအတွင်းကတမိုင်းမှတ်တိုင်တစ်ခုဖြစ်တဲ့ဒီလက်နက်လျှော့ချရေးစာချုပ်ကိုဆက်လက်လိုက်နာသွားဖို့အခွင့်အရေးတစ်နေ့တခြားနည်းပါးလာပေမဲ့ NATO အဖွဲ့ကတော့ရုရှားဘက်က SSC8 အမျိုးအစားခရုစတုံးကြီးတွေဖြည့်ဆည်းပြဖို့ကိုဆက်လက်တိုက်တွန်းသွားမယ်လို့ပြောပါရယ်။ရုရှားနိုင်ငံကတော့ American သမ္မတ Ronald Reagan နဲ့ဆိုဗီယက်သမ္မတ Gorbachev တို့လက်မှတ်ရေးထိုးထားခဲ့တဲ့ဒီ INF စာချုပ်ကိုရုရှားကအပြည့်အဝလိုက်နာနေကြောင်းပြောပါရယ်။ ဒီစာချုပ်ရနှစ်နိုင်ငံမှာရှိတဲ့ကီလိုမီတာ900ကနေ9500အထိအကွာအဝေးတွင်ဖြစ်ခတ်နိုင်တဲ့တာလက်ပစ်ဒုံးကျည်တွေကိုဖျက်ဆီးပစ်ဖို့သဘောတူထားခဲ့ကြတာဖြစ်ပါတယ်။တာလက်ပစ်ဒုံးကျည်မျိုးစားတစ်တမျိုးကိုဖျက်ဆီးမပစ်ဖို့ရုရှားနိုင်ငံကအချိန်ကပ်ဆုံးဖြတ်ခဲ့ပြီးမှတော့ရုရှားနိုင်ငံကိုတံပြန်တားဆီးဖို့ဒီဒုံးကျည်တွေထုတ်လုပ်ဖို့လိုအပ်တယ်လို့ပြောပြီးအမေရိကန်နိုင်ငံကဩဂုတ်2ရက်ကစပြီးအဲ့ဒီစာချုပ်ကနေနှုတ်ထွက်မှာဖြစ်ပါတယ်ခင်ဗျာ
။ဂျန်သာဗရီနေ့ညနေပိုင်းကဂျေဘရော်တာဒေတာနီဗြိတိန်နိုင်ငံဖမ်းဆီးခဲ့တဲ့အီရန်ရေနံတင်သင်္ဘောကြီးကသင်္ဘောသားတချို့ကိုဗြိတိန်ရဲတွေကစစ်ဆေးခဲ့ပါတယ်။အဲ့ဒီသင်္ဘောကိုတော့ဂျေဘရော်တာအရှိဘက်ကြောက်ဆောင်လို့ခေါ်တဲ့နေရာနီးမှာကြောက်ချထားစေဖြစ်ပါတယ်။ဒီသင်္ဘောကိုထိန်းချုပ်ရဲ့နောက်ထပ်14ရက်တိုးလိုက်ကြောင်းဂျေဘရော်တာတရားရုံးကကြေညာလိုက်ပြီးဒီသင်္ဘောဟာဆီးရီးယားနိုင်ငံပေါ်ဥရောပသမဂ္ဂကတန်ခတ်ပိတ်ဆို့ထားတာကိုချိုးပေါက်တယ်လို့ယုံကြည်နိုင်တဲ့အကြောင်းတွေရှိနေတယ်လို့ဆိုပါတယ်။ဗြိတိန်နိုင်ငံကြီးဝန်ကြီးဌာနယုံကတော့ Grace 1အမည်ရှိတဲ့တင်မောဟာဆီးရီးယားနိုင်ငံရေနံစက်ယုံတွေအတွက်အီရန်ကနေရေနံတွေကိုတည်ဆောင်လာတာဖြစ်တယ်လို့ဆိုပါတယ်ဒီတင်မောဟာခရီးပို့ပြီးတော့တိုးတဲ့ဆူရက်တူမြောင်ဘက်ကလာရင်အီဂျစ်မှာစစ်ဆေးခံရမယ့်အရေးကိုရှောင်ကျဉ်လာကြောက်ပိုဝေးလန်တဲ့ဂျေဘရော်တာရှိလက်ကြားကတဆင့်လာရောက်ပုံရတယ်လို့သုံးသပ်သူတွေကဆိုပါတယ်
American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနေ့ကင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဒေါက်တာရန်ဟီလီကဇူလိုင်6ရက်နေ့ကနေ17ရက်နေ့အထိထိုင်းနဲ့မလေးရှားနိုင်ငံတွေကိုသွားရောက်မယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရဘက်ကသူ့ကိုလက်မခံပေမဲ့လူ့ခွင့်ရေးကိစ္စအတွက်လိုအပ်တဲ့ထောက်ပံ့ကူညီမှုတွေပေးနိုင်ဖို့အစိုးရနဲ့ဆက်ဆံနိုင်ဖို့သူဆက်လက်ကြိုးစားမယ်လို့လည်းဒေါက်တာရန်ဟီလီကပြောပါတယ်။မြန်မာအစိုးရကသူနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့ပြောကြားထားသလိုသူ့ကိုပြေဝင်ခွင့်လည်းမပြုခဲ့ပါဘူး။အောက်တိုဘာလကျရင်နယူးယောက်မြို့မှာကျင်းပမယ်ကုလသမဂ္ဂ94ကြိမ်မြောက်အထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုအစီအခံတင်ပြအကြံပြုနိုင်ဖို့ခုလိုအင်ဒီဂျင်ထိုင်းနဲ့မလေးရှားနိုင်ငံတွေကိုဒေါက်တာရန်ဟီလီတောက်ရောက်မှာဖြစ်ပါတယ်။သူခီးစဉ်တွေတွေ့ရှိချက်တွေကိုဇူလိုင်17ရက်နေ့ကျရင်ကွာလာလမ်ပူးမြို့တော်ကမာရီယိုဟိုတယ်ညနေ4နာရီသတင်းစာရှင်းလင်းပွဲလုပ်မယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံအနေနဲ့ဗနာယီကန္နာမှာရင်းနှီးမြှုပ်နှံမဲ့နိုင်ငံခြားကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုအပေါ်ထိန်းချုပ်တာတွေကိုဖျက်သိမ်းကြောင်းဝန်ကြီးချုပ်လီကတ်ချင်းကကြေညာလိုက်ပါတယ်။ဒါဟာတရုတ်နိုင်ငံရဲ့အဓိကစီးပွားရေးပြုပြင်ပြောင်းလဲမှုကြီးတစ်ခုကိုစတင်လိုက်တာလည်းဖြစ်ပါတယ်။2020ပြည့်အရောက်မှာနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအတွက်ရင်းနှီးမြှုပ်နှံရေးစာချုပ်စရမ်းတွေအနာဂတ်အယောင်းဝယ်စာချုပ်စရမ်းတွေအသက်အာမခံပိုင်ဆိုင်မှုတွေကိုလုံးဝဖျက်သိမ်းပေးနိုင်မှာဖြစ်တယ်လို့တရုတ်နိုင်ငံမှာပြုလုပ်တဲ့နွေရာသီ Davos ဆွေးနွေးပွဲမှာမစ္စတာလီကပြောကြားသွားတာပါ။နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအနေနဲ့ခရီးဝေးဆက်သွယ်ရေးဝန်ဆောင်မှုနဲ့တန်ယူပို့ဆောင်ရေးဈေးကွက်တွေကိုဝင်ပြိုင်နိုင်မဲ့ကန့်သတ်ချက်တွေကိုလည်းလျှော့ချသွားမယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။ဒီကြေညာချက်တွေဟာတရုတ်နိုင်ငံစီးပွားရေးပြုပြင်ပြောင်းလဲမှုကိုချဲ့ထွင်ရေးနဲ့တရုတ်ဗန္ဓာယီခဏကိုနိုင်ငံတကာဈေးကွက်နဲ့ပိုပြီးနီးကပ်စေအောင်ကြေကြေပြန့်ပြန့်ဆွေးနွေးပြီးနောက်ပေါ်ထွက်လာပုံရပါတယ်။တချို့သုံးသပ်သူတွေကတော့ဒါဟာကုန်သွယ်ရေးစစ်ပွဲဖြေလည်မှုရစေရေးအတွက်တရုတ်ဘက်ကလိုင်လျောညီထွေလှုပ်ဖို့လိုအပ်တယ်ဆိုတဲ့အမေရိကန်သမ္မတရဲ့ဝေဖန်ချက်ကိုတုံ့ပြန်လှုံ့ဆော်နေတယ်လို့သုံးသပ်ကြပါတယ်။ကွန်တွေကြီးအငင်းပေါင်းမှုပြေလည်မယ်လို့မျှော်လင့်ချက်တွေပေါ်စီခဲ့တဲ့ဒီပြီးခဲ့တဲ့ဂျပန် G20 ထိပ်သီးညီလာခံမှာတရုတ်သမ္မတနဲ့အမေရိကန်သမ္မတတို့တွေ့ဆုံပြီးနောက်ဝန်ကြီးချုပ်လီရဲ့အခုကြေညာချက်ထွက်ပေါ်လာတာပါ။အ
ာဖဂန်တာလီဘန်တွေနဲ့အမေရိကန်ပြည်ထောင်စုတို့ကြားဆစ်ဆက်ဆွေးနွေးပွဲခုနှစ်ကြိမ်မြောက်ကျင်းပခဲ့ပြီးတောက်ကြာနေကဆွေးနွေးပွဲခေတ္တရပ်ဆိုင်ခဲ့ပါတယ်။အာဖဂန်နိုင်ငံတွင်းကနိုင်ငံခြားတပ်တွေရုတ်သိမ်းထွက်ခွာဖို့သဘောတူညီရင်းတိုးတက်မှုတွေရနိုင်ပြီလို့လည်းဆိုပါရဲ့။တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကကတ္တာနိုင်ငံမှာလုပ်နေတဲ့ဆွေးနွေးပွဲတွေစနေနေ့မှာပြန်လည်စတင်နိုင်မယ်လို့လည်းပြောပါရယ်ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကရင်ကုန်နှုတ်ပိတ်နေပေမဲ့တာလီဘန်တာဝန်ရှိသူတွေကတော့နိုင်ငံခြားတပ်ဖွဲ့တွေယူသိမ်းဖို့အချိန်စရမူကြံရေးဆွဲရေးနဲ့တာလီဘန်တွေထိန်းချုပ်ထားတဲ့နေရာတွေမှာနိုင်ငံခြားကဝင်ရောက်လာတဲ့အကြမ်းဖက်သမားတွေကိုလက်မခံဖို့တာလီဘန်တို့ကအာမခံချက်ပေးရေးကိစ္စတွေမှာထိုးတက်မှုတွေရှိနေတာသိကြတယ်လို့လည်းပြောပါရယ်တာလီဘန်စစ်ဆေးရေးအဖွဲ့ရဲ့အစိုးရအဖွဲ့ဝင်တူဖြစ်တဲ့ကာရူလာကခေါကနှစ်ဖက်သဘောကွဲလွဲချက်တွေအားလုံးဒီဘက်ကိုဖြည့်ရှင်းပြီးဖြစ်ကြောင်းလည်းပြောပါရယ် American တို့အနေနဲ့တပ်ရုပ်သိမ်းရေးရွေးဆွဲဖို့လုပ်နိုင်ခြင်းရှိပါတယ်။ကျွန်တော်တို့ကလည်းကျွန်တော်တို့တာလီဘန်လုပ်ဖို့ကံပေါ်တင်တဲ့ညှိနှိုင်းဆွေးနွေးနေပြီးရုပ်သိမ်းမှုအချိန်အတွက်ကဲဖြတ်တာတွေလုပ်နေပါတယ်။ဒါမှတပ်ရုပ်သိမ်းမှုသူတို့အချိန်ဘယ်လောက်လုံလဲဆိုတာသိရပါမယ်လို့ကာရူလာခတ်ကောကတာလီဘန်တွေကိုထောက်ခံတဲ့လူမှုမီဒီယာတခုကိုပြောခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံဘေဘီလွန်တမိုင်းဝင်ရှေဟောင်းမြို့ကို UNESCO အဖွဲ့ကကမ္ဘာယဉ်ကျေးမှုအမွေအနှစ်တစ်ခုအဖြစ်သတ်မှတ်ဖို့အဇာဘိုင်ဂျန်မှာပြုလုပ်တဲ့စီဝေးပွဲမှာမဲခွဲဆုံးဖြတ်လိုက်ပါတယ်ဒီလိုသတ်မှတ်ခံရဖို့အတွက်အီရတ်နိုင်ငံအနေနဲ့နှစ်အတန်ကြာရှောက်ထားခဲ့တာဖြစ်ပါတယ်ဘဂဒက်မြို့တော်တောင်ဘက်မိုင်50ကျော်အကွာယူဖရက်တစ်မြေကမ်းမှာတည်ရှိတဲ့နှစ်ပေါင်း4000ကျော်တည်တန်းရှိပြီဖြစ်တဲ့ဘေဘီလွန်မြို့မှာအခုအခါရှေးအောင်ပစ္စည်းအပြိုပြက်တွေနဲ့အရေးကြီးတဲ့ပြားရိုက်နှစ်ခုရှိနေတာပါဒီမြို့ဟာလူရင်ကျင်းမှုအခြေတည်ခဲ့တဲ့ရှေးဦးကာလကလေးကထွန်းကားလာလိုက်တိမ်မြုပ်သွားလိုက်တဲ့နန်းဆက်တွေပေါ်ထွန်းခဲ့တဲ့မြို့တစ်မြို့ဖြစ်ပါတယ်အီရတ်နိုင်ငံပါလီမန်ဥက္ကဋ္ဌနဲ့ယဉ်ကျေးမှုဝန်ကြီးတို့ကဒီလိုသတ်မှတ်ခံရတဲ့အတွက်အီရတ်ပြည်သူတွေကိုချီးကျူးလိုက်ပါတယ်။ဘေဘီလုံမြို့ကို UNESCO ကအသိမှတ်ပြုလာတာဖြစ်ပြီးတော့ ISD ကလည်းအဲ့ဒီဒေသကိုဖျက်ဆီးမှုတွေရှိခဲ့ပါတယ
်2019ခုနှစ်ဇူလိုင်လ6ရက်စနေနေ့မနေ့ပိုင်းထိပ်တန်းရောင်းနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရမ်းမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာရှေးဟောင်းဖျားပထိုးဇီရီတွေရှိရာပကံဒေသကိုကုလသမဂ္ဂ UNESCO အဖွဲ့ရဲ့ကမ္ဘာအမွေအနှစ်စီရင်ဝင်ဒေသအဖြစ်သတ်မှတ်လိုက်ရင်မြန်မာနိုင်ငံအတွက်အကျိုးကျေးဇူးပိုရှိလာမှာဖြစ်ပေမဲ့ထိမ့်သိမ့်ဆင်ခြင်စရာတွေရှိနေသေးတယ်လို့မြန်မာပညာရှင်တဦးကသတိပေးလိုက်ပါတယ်။ရှေးဟောင်းမြို့တော်ပကံကိုဒီရက်ပိုင်းအတွင်းကမ္ဘာအမွေအနှစ်စီရင်ဝင်အဖြစ်ကြေညာဖို့ရှိချိန်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။ကိုညာဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင်
။ပကံမြို့ဒေသကိုကမ္ဘာရှေးဟောင်းအမွေအနှစ်ဒေသအဖြစ်UNESCO ကဒီရက်ပိုင်းအတွင်းအတိအမှတ်ပြုဖို့ရှိတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာလုပ်နေတဲ့ UNESCO ကမ္ဘာအမွေအနှစ်ကော်မတီအစည်းအဝေးမှာနိုင်ငံတကာအထူးအမှတ်အဆောက်အုံနဲ့နေရာဒေသများကောင်စီ ICOMOS အဖွဲ့ကပကံဒေသကိုထောက်ခံချက်ပေးတာကြောင့်ဒီရက်ပိုင်းအတွင်းကမ္ဘာအမွေအနှစ်စီရင်ဝင်ဒေသဖြစ်လာဖို့ရှိနေတယ်လို့ဆိုပါတယ်။ UNESCO ရဲ့စီရင်ဝင်ဒေသဖြစ်ဖို့အခြေခံ6ချက်ရှိဖို့လိုတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်မြမရေးရာဌာနအငင်းစားကတိကဥက္ကမောင်စောကအခုလိုရှင်းပြပါတယ်
။ရှင်းဟောင်းသူလူတွေရဲ့ဖန်တီးထားတဲ့အမှုပညာတရားကတကယ်ကိုကောင်းမွန်တဲ့အမှုပညာတရားဖြစ်ရမယ်။နောက်ဒုတိယချက်ကတချင်းတစ်ခါတော့ကအဲ့နေရာမှာလူသားတွေရဲ့ရည်ကြည်မှုတွေထွန်းလာခဲ့တယ်။အဆောက်အဦတွေပါတယ်ပေါ်လာတယ်။အဲ့ဒီအဆောက်အဦတွေကအခုတည်းမပြတ်မစည်သေးပဲကျန်နေတယ်။တတိယချက်အဆောက်အဦပုံစံအားနဲ့တကယ်ကိုကမ္ဘာမှာစံတမ်းနမူနာကျတော့တဲ့အဆောက်အဦပုံစံမျိုးဖြစ်ရမယ်။ဥပမာဆိုရင်အိန္ဒိယတတ်မဟာလိုဟာမျိုး။နောက်တစ်ခုကအဲ့ဒီဒေသမှာရှိခဲ့တဲ့လူတွေရဲ့သုံးတန်းစင်နာဘာညာအဲ့ဒါတွေကိုဒီကျန်ခဲ့တဲ့အဆောက်အဦတွေမှာကြည်ရတဲ့ကိုသဘောပေါက်ပါနေတဲ့အခြေအနေရှိရမယ်။နောက်တစ်ခါအဲ့ဒီဒေသမှာပဲရှိခဲ့တဲ့လူတွေကမျိုးကိုဘယ်လိုသုံးချရည်ရည်ကိုဘယ်လိုသုံးချရည်အဲ့အရာဒီကိုဒီကြံခဲ့တဲ့အဆောက်အဦတွေမှာပြတ်ထန်နေတဲ့အနေအထားအဲ့လိုမျိုးရှိရမယ်။နောက်ပြီးတော့အဲ့ဒီနေသားမှာနေခဲ့တဲ့လူတွေရဲ့ယုံကြည်မှုကိုးကွယ်မှုဒီကျင့်မှုတွေကိုဒီအဆောက်အဦတွေကပြတ်နေတဲ့အခြေအနေရှိရမယ်။အကြအဖြစ်အဲ့အကျ6ချက်နဲ့ညီရတယ်
။ပကံဒေသကိုကမ္ဘာအမွေနှစ်စင်းနဲ့ထည့်သွင်းပေးဖို့မြန်မာစစ်အစိုးရလက်ထက်1996ခုနှစ်မှာရှောက်ထားခဲ့တာပါ။ဒါပေမဲ့စစ်အစိုးရကပကံမှာမျှော်စင်ကြီးတွေတည်ဆောက်တာဖျားစီတီတွေကိုထီးတင်တာမျိုးရွှေသင်္ကန်းကတ်တာမျိုးတွေလုပ်ခဲ့တာကြောင့်မူရင်းပကံလက်ရာကိုထိခိုက်စေမယ်ဆိုပြီးရှေအောင်သူတေသနာပညာရှင်တွေကကန့်ကွက်ခဲ့ကြပါတယ်။အကယ်၍ပကံဒေသကိုကမ္ဘာအမွေနှစ်စီးရင်တဲ့ထဲသွင်းလိုက်ရင်မြန်မာနိုင်ငံအတွက်အကျိုးပိုရှိလာမှာဖြစ်တယ်လို့သတိထားဆင်ញင်စရာတွေလည်းရှိနေတယ်လို့ကတိကဥက္ကမောင်စိုးကပြောပါတယ
်။ပကံကိုအဲ့လိုစီးရင်တဲ့မှာဝင်သွားပြီဆိုဝန်တာလည်းကောင်းတယ်။အဲ့လိုစီးရင်ဝင်သွားတဲ့အတွက်ကြောင့်မလို့လူတွေပိုပြီးစိတ်ဝင်စားမယ်၊ tourist တွေပိုပြီးလာမယ်၊ပိုလာတဲ့တော်မှာဒီပိုဝင်ဝင်ကောင်းမယ်ပေါ့ဗျာ။အဲ့ဒါကြီးရရှိတယ်။နောက်ကိုယ့်ဘက်ကလည်းရှင်းအောင်ဝင်နေဆိုရှင်းအောင်ဝင်နေတဲ့ပြီးသားအောင်ထားပေးရမယ်။သွားပြီးတော့စီးရစ်တုံတာတို့ဟိုမှာဖျားရွှေသင်္ကန်းကကြဆိုတဲ့ကတ်တာတို့ဘာလို့တာတို့လုပ်ရင်တော့အဲ့ဒါဆိုစီးရင်းနဲ့ပြန်ဖြစ်ခံရနိုင်မယ်။ဥပမာဂျာမနီပြည်တော်မင်းဆက်ဆံနေမှာဒီသားတစ်ခုကိုသူတို့ပြောပါတယ်နည်းသတ်မှတ်ထားပြီ။သတ်မှတ်ထားပြီးမှပြောတော့ကောင်စီကနေပြီးတော့ပို့စားပန်းအောင်ဆိုပြီးတရားတစ်ခုသွားဆောင်လိုက်တယ်။အဲ့ဒီတရားသွားဆောင်တဲ့ဒီချုပ်ကင်းကပြတ်သွားတယ်ဆိုပြီးသူတို့သတ်မှတ်ကြတဲ့ဖွင့်ရနေပြန်ယုံသိမ့်တယ်။အဲ့ဒါကိုသူတို့အရင်အယူကောင်းတဲ့အချိန်ကြီးမဲ့2009ခုနှစ်မှာတော့နောက်ဆုံးပြီးသူတို့စီရင်နေတယ်ပဲဖြတ်လိုက်တယ်
။ပကံဒေသလိုပဲမြန်မာနိုင်ငံမှာ ကမ္ဘာအမွေနှင့်စီးရင်လည်းပါတဲ့မြောက်ဥဒေတာရှိပေမဲ့စစ်မှန်ဖြစ်ွားနေတာတွေရပ်ဖို့လိုတယ်လို့ဥက္ကမောင်စောကထောက်ပြပါတယ
်အမှန်တကယ်လို့မြောက်ဥလည်းရှင်းအောင်မင်းတို့ဝင်ဝင်ပြင်လာပဲဒီမြောက်ဥကပြင်ဝင်ဖြစ်ပြန်ဆိုတော့ပကန်းတဲ့နည်းနည်းလေးကနောက်ကျတယ်ဒါပေမဲ့မြောက်ဥမှလည်းရှင်းအောင်ဝင်ကြည့်အများကြီးမြောက်ဥတစ်ခုတည်းမကပါဘူးရခိုင်ပြည်မှာဝေသာကြီးတို့ကျောင်းစီကားတို့ဟာလာတညာဝရီတို့မြို့ဟောင်းနေရှိတာပဲအများကြီးတွေအဲ့လိုရှင်းအောင်ဝင်ကြည့်ဝင်သွားပြီဆိုကျွန်တော်ကွန်ဗင်းရှင်းနေရရောဖြစ်ကွန်ဗင်းရှင်းနေရရောစစ်မဲ့ဆုံးဆိုပြီးတတ်မှတ်ထားတယ်အဲ့ဒါကိုအဲ့ဒီတော့အဲ့လိုနေရာမြန်မာရှိသွားခင်းတော့မရဘူးလို့ကြာ
ကမ္ဘာအမွေနှစ်စင်းနဲ့ထဲသွင်းတင့်မတင့်ဆုံးဖြတ်နိုင်ဖို့ ICOMOS အဖွဲ့ဝင်တွေဟာ2018စက်တင်ဘာလထဲမှာတည်င်းတပတ်ကျော်ကြာရှေးအောင်ပကံဒေတာကိုတွားရောက်စစ်ဆေးခဲ့ပြီး UNESCO စီးရင်ဝင်နိုင်ရေးအတွက်ထောက်ခံမှုပေးခဲ့ပါတယ်အရှိတောင်အာရှဒေတာတွေကနိုင်ငံတစ်ခုစီမှာရှေးအောင်အမွေနှစ်နေရာအနည်းဆုံး15ခုအထိရှောက်ထားနိုင်တယ်လို့ UNESCO ကခွင့်ပြုထားပေမဲ့15နေရာပြည့်မီတဲ့နိုင်ငံအခုထိရှိမလာသေးပါဘူးကမ္ဘောဒီးယားနိုင်ငံကအန်ကော့ဝတ်ဘုရားကျောင်းကနာမည်ကြီးပြီးမြန်မာနိုင်ငံမှာတော့ပေတနိုဟန်လင်းတရေခိတ္တရာမြို့ဟောင်းတွေပြီးရင်ပကံဒေတာဟာရှေဟောင်းအမွေနှစ်ဒေတာဖြစ်လာတော့မှာပါခင်ဗျာ
ဒီရက်ပိုင်းအတွင်းပကံဒေတာဟာမြန်ကမ္ဘာအမွေနှစ်စီးဝင်ဖြစ်လာနိုင်တဲ့အကြောင်းကိုညံဝင်းအောင်ပြောပြသွားတာပါရှင်အခုတခါတော့မြန်မာပြည်ထဲကအင်တာနက်ဖြတ်တောက်မှုရှိနေတာအပေါ်မှာဝေဖန်တုံ့ပြန်မှုတွေအကြောင်းကိုနားဆင်ကြရပါမယ်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေကမြို့နယ်တချို့မှာအင်တာနက်ဖြတ်ထားတာ10ရက်ကျော်လာနေပြီးဘယ်အချိန်မှပြန်ဖွင့်ပေးမလဲဆိုတာကိုတော့မပြောနိုင်ဘူးလို့အစိုးရတာဝန်ရှိသူဘက်ကညင်းပါတယ်။ဝေဖန်သုံးသပ်သူတွေကတော့အခုလိုအင်တာနက်ကိုအစိုးရကပိတ်ပင်ထားတာဟာရခိုင်ဒေသရဲ့အဖြစ်မှန်တွေကိုမသိနိုင်အောင်ဖုံးကွယ်ခြင်းလို့ဖြစ်တယ်လို့ဒါဟာဒီမိုကရေစီစံနှုန်းတွေနဲ့လည်းမကိုက်ညီဘူးလို့ပြောကြပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်တွင်စစ်မှတ်ဖြစ်ပွားနေတဲ့နေရာတွေမှာအင်တာနက်လိုင်းတွေကိုဒေတာရင်းတရားဥပဒေစိုးမိုးရေးငင်းငင်းအေဂျင့်ကြီးကိုထိခိုက်စေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ဖြတ်တောက်လိုက်တာဟာယာယီဖြတ်တောက်ထားတာဖြစ်တယ်လို့အစိုးရဘက်ကဆိုလိုက်ပေမဲ့ဘယ်အချိန်ပြန်လည်ပြီးပြန်ဖွင့်ပေးမလဲဆိုတာကိုမပြောနိုင်သေးဘူးလို့ပြီးခဲ့တဲ့တောက်ကြံတွေကနေပြည်တော်မှာလုပ်တဲ့သမရယုံသတင်းစာရှင်းလင်းပွဲမှာသမရယုံပြောရေးဆိုခွင့်ရှိသူဦးဇော်ထေးကပြောဆိုလိုက်ပါတယ်
အင်တာနက်လိုင်းပြတ်တော့တာပြတ်တော့တာကျွန်တော်တို့ကယာယီပိတ်တာဖြစ်တယ်ရက်အကန့်အသတ်ကျွန်တော်တို့ပြောထားတာမရှိသေးဘူးပေါ့ဒီပုံမှာတော့ဒီအင်တာနက်လိုင်းထွက်လိုက်တာကျွန်တော်ဆယ်ရက်ကျော်သွားပြီပေါ့နော်အဲ့ပုံမှာတော့ဒီအခြေအနေတွေကိုကျွန်တော်တို့ပြန်ပြီးတော့သုံးသပ်နေပါတယ်အဲ့တော့လောလောဆယ်ဘယ်ချိန်ထိလဲဆိုတော့လောလောဆယ်တော့ကျွန်တော်အဓိကပြောလို့မရသေးဘူးရက်အကန့်အသတ်လည်းပေးထားတာမရှိဘူးဒါပေမဲ့ကျွန်တော်ယာယီပိတ်သိမ်းခိုင်းတာဖြစ်တယ
်ရခိုင်တိုင်းရင်းသားလက်နက်ကင်တပ်အေနဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းကစစ်မှတ်ဖြစ်ပွားရာမြို့နယ်ရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်အပါအဝင်မြို့နယ်ပေါင်း၉မြို့နယ်အတွင်းအင်တာနက်လိုင်းတွေကိုပြီးခဲ့တဲ့ဇွန်22ရက်နေ့ကစတင်ပြီးပြည်အောင်စုအစိုးရရဲ့ညွှန်ကြားချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဘက်ကယာယီဖြတ်တောက်ထားတာပါစစ်ဖြစ်နေတဲ့နေရာတွေကဒေတာတွေနေပြီးအေဂျင့်ကြီးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးထိခိုက်စေတဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့ဖျက်တောက်လိုက်တာဟာသတင်းအမှောင်ချလိုက်တာဖြစ်ပြီးအနေရများလုံးနဲ့လုပ်ရဖြစ်တယ်လို့ထောက်ပြနေတာတွေလည်းရှိပါတယ်။ရခိုင်ပြည်နယ်မဲဆန္ဒနယ်စတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထုမေကတော့ဒီလိုဖျက်တောက်လိုက်တာဟာလူခွင့်ရေးချိုးဖောက်တာဖြစ်ပြီးပြည်သူတွေရဲ့အဖြစ်မှန်ကိုသိဖို့ခက်ခဲသွားစေတာကြောင့်ဒါကိုအစိုးရဘက်ကပြန်စဉ်းစားဖို့တိုက်တွန်းသွားပါတယ်
။ကြေရန်ပြည်တွင်းဆက်ဖြစ်တဲ့နေရာမှာနေပြီးတော့ဒီပြည်သူလူထုရဲ့အသက်ဒီကိုကောက်ွယ်ဖို့အတွက်ဒီအနားနဲ့ဖြတ်တောက်ခြင်းဟာလုံးဝတင့်တော်မှုမရှိပါဘူး။အစိုးရအနေနဲ့ဒါကိုနေပြီးတော့ဒီဆုံးဖြတ်တယ်ဆိုလို့ရှိရင်ဒါလွဲမှားတဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်။ပြည်တွင်းဆက်အခြေအနေမှာနေပြီးတော့ဆက်တည်ရဲ့ line တွေကနေပြီးတော့ပုံမှန်တိုင်းရှိနေရပါမယ်။အဲအင်တာနက်ဖြတ်တောက်ခြင်းဒါအင်မတန်မှနေပြီးတော့ဆိုးရွားနိုင်တဲ့အခြေအနေကိုပြည်သူတွေမသိဘူးတော့တကွာလုံးနဲ့ပြီမှာမဟုတ်ပါဘူး။ဒါကြောင့်မို့ဒီလိုဖြတ်တောက်ခြင်းတွေဆိုးရွားမှာပုံမျိုးတာဝန်ရှိပါတယ်။တစုံတရာဖြစ်လာခဲ့ပေအခုလည်းဖြစ်နေတယ်။ဒါဆိုးရွားရဲ့တာဝန်မကင်းမှုဖြစ်ပါတယ်။တနည်းအားဖြင့်ပြောမယ်ဆက်ဆက်ကြည့်မယ်ဆိုလို့ရှိရင်ဒါလူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့တရေအမှောင်ချထားခြင်းတွေဒီမိုကရေစီစညင်စညွတ်နဲ့လုံးဝမကိုင်ညီပါဘူးရှင့
်။ဒီခိုင်းပြည်နယ်ရင်းစစ်မှတ်ဖြစ်ပွားနေတဲ့နေရာတွေမှာအခုလိုအင်တာနက်လိုင်းပိတ်ပင်လိုက်တာဟာအင်တာနက်မှာအနေကြီးမတဲ့လုပ်ရက်တစ်ခုဖြစ်ပါဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့ဆိုလာသူကတော့သတင်းမီဒီယာကောင်စီတွဲပတ်အတွင်းရေးမှူးဦးမြင့်ကျော်ပါ
တင်းကတော့ဒီလိုမျိုးဟိုအင်တာနက်ပိတ်ထားတဲ့ခါမှာတော့သတင်းစာနာတွေဟိုထုတ်တဲ့အမျိုးမှတော့ရောကျသွားနိုင်တယ်ဟိုသို့တော့သတင်းဌာနတွေကဆက်ပြီးလုပ်နေကြတယ်ဖုန်းနဲ့လုပ်လို့မရဘူး ဒါပေမဲ့သွားတော့ပြောပြတဲ့ခါလေးသူ့ကိစ္စမှာဓာတ်ပုံတွေလူထုထံရဓာတ်ပုံလိုမျိုးရဖို့ဆက်ပြလိုက်မယ်အဲ့လိုမျိုးအဲ့ဒီသက်တည်ထောက်တာရဖို့ဆက်ပြလိုက်မယ်အဲ့ဒါတော့ရှိတာပေါ့နော
်စခိုင်းပြည်နယ်ပင်က MBT နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုယာယီရက်ဆိုင်ဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားခဲ့တဲ့အတွက်အင်တာနက်ယာယီဖြတ်တောက်ထားတာဖြစ်ပြီးဖုန်းခေါ်ဆိုမှုနဲ့ SMS စာတုံးဝန်ဆောင်မှုလုပ်ငန်းတွေကတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းရခိုင်ဒေတာဂန်တွေကိုတယ်လီဖုန်းကနေတဆင့်အကြောင်းကြားစာတွေပေးဖို့အကြောင်းကြားခဲ့တာဖြစ်ပါတယ်။ဒီလိုပိတ်ပင်ထားမှုကိုအများဆုံးပြန်ပြီးဖွင့်ပေးဖို့အမေရိကန်နဲ့အချို့သောနိုင်ငံတွေဘက်ကမြမအစိုးရဘက်ကတိုက်တွန်းပြောဆိုထားပါတယ်ရှင်။
မမေခပြောသွားတာပါရှင်တစ်ဆက်တည်းကြောက်ပြူရင်းနဲ့စိတ်ကံစီမံကိန်းနဲ့ပတ်သက်လို့အရက်ဖက်အဖွဲ့တွေကဘာကိုလူလာတောင်းဆိုနေကြသလဲဆိုတာပြောပြပါမယ်။ကြောက်ပြူရင်းနဲ့စိတ်ကံနဲ့ဆက်ဆက်စီမံကိန်းတွေရဲ့အကျိုးဆက်တွေကိုအစိုးရကတရားပြန်လေ့လာဖို့နဲ့တရုတ်ကုမ္ပဏီရဲ့အကြီးစားရင်းနှီးမြှုပ်နှံတာတွေကနေအလုတ်ကန်အခွင့်အလမ်းတွေကိုမမျှော်လင့်တဲ့အကြောင်းရခိုင်အရက်ဖက်အဖွဲ့တွေကပြောပါတယ်။စီမံကိန်းကြောင့်ဖြစ်လာတဲ့အကျင့်ပြက်ချစားမှုတွေ၊နှိမ့်နာမှုတွေ၊မြေသိမ်းတာတွေအတွက်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဝင်ပြုဖို့ကိုလည်းသူတို့ကတောင်းဆိုလိုက်ကြပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်မင်းမြန်တင်ပြထားပါတယ်ရှင်
။တရုတ်နိုင်ငံပိုင်းစီတက်ကုမ္ပဏီအစုရှယ်ယာအများဆုံးပါတဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကနေဒေသခံ9သိန်းလောက်ကိုအလုတ်ကန်ဖန်တီးပေးမယ်လို့အစိုးရကကတိပေးထားပေမဲ့စီမံကိန်းအကောင့်ထဲမပေါ်ခင်နှစ်ဖက်စလုံးကဒေသခံတွေနဲ့တိုက်ရိုက်ဆွေးနွေးပြီးလူထုသဘောထားရယူဖို့လိုအပ်တယ်လို့ရခိုင်ရပ်ပတ်အဖွဲ့တွေကတောင်းဆိုလိုက်ပါတယ်။စီတက်ကုမ္ပဏီကစီမံကိန်းရဲ့အကျိုးကျေးဇူးကိုပြောနေပေမဲ့ဘယ်အချက်တွေကိုအခြေခံပြီးပြောနေလဲဆိုတာကိုအစိုးရကရှင်းပြသင့်တယ်လို့ကြောက်ဖြူဒေသခံအလွှာဆောင်ကိုမေးမြန်းသူတို့ထံလုပ်ခဲ့တဲ့ကြောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်း KRDA ရဲ့ညှိနှိုင်းရေးမှူးကိုထွန်းကြည့်ကဖူယိုရီကိုပြောပါတယ
်။စီမံကိန်းကတော့ကြာတော့မယ်။ဒေသခံတွေရဲ့လိုအပ်ချက်ဒေသခံတွေရဲ့နင့်နာချက်ပေါ်မှာဘလို့ဖြည့်ဆင်းပေးမယ်ဆိုတဲ့အာမျိုးလက်ရှိရှင်ကြီးမရှိဘူး။ဒီနေ့ကျွန်တော်စီတက်ကုမ္ပဏီကဒီတာဝန်ရှိတဲ့လူတချို့နဲ့ကျွန်တော်တွေ့ဖြစ်တယ်ပေါ့နော်ကြောက်ဖြူမှာ။သူတို့ကတော့ဒီကြောက်ဖြူမှာစီမံကိန်းအရေယာမှာရှိနေတဲ့ဒီရေပြင်ရေကြောင်းထဲမှာပြဿနာပဲဖြစ်ဖြစ်နေရာပြဿနာပဲဖြစ်ဖြစ်ဒီပြဿနာတွေကအကုန်လုံးကိုအစိုးရဘက်ကနေဖြည့်ဆင်းပေးရမယ်။အစိုးရဘက်ကဖြည့်ဆင်းပေးဖို့သူတို့ support တူကြတယ်။အဲ့ဒီတွဲလဲအစိုးရကသူက share ဖြည့်ပေးကြတယ်ဆိုပြီးတော့ဒီပြောတာပေါ့နော်။အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့နဲ့တကယ်တမ်းလာပြီးတော့ပြောရမယ့်လူတွေကအစိုးရဖြစ်နေရပေါ့။
ဧက၄ရောက်၂ရောက်ပေါ်မှာလုံးမဲ့ကြောက်ဖြူထူးစီးပွားရေးဆောင်မှာအပိုင်း၃ပိုင်းရှိပါတယ်။ပရမတ်တစ်ပိုင်းဖြစ်တဲ့ရေနက်စက္ကန့်နှစ်ခုကိုအမေရိကန်ဒေါ်လာ7.3ဘီလီယံသုံးပြီးတရုတ်ဘက်က80ရာခိုင်နှုန်း၊မြန်မာဘက်က30ရာခိုင်နှုန်းနဲ့2018နိုဝင်ဘာ၈ရက်ကမူပေါင်းသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့ရပါ။ကြံတဲ့စက်မှုစုံနဲ့အင်အားစီမံကိန်းကတော့မကြခင်ဆက်လုပ်သွားမယ်လို့ဆိုပါတယ်။မြေယာသိမ်းဆဲရာရှိခဲ့ပြီးရောကြီးကိစ္စဒေသခံတွေရဲ့အတမူဝန်ကြောင့်ကိစ္စပြီးတော့ရေနက်စက္ကန့်ကြောင့်ဖြစ်လာမဲ့ပတ်ဝန်းကျင်ထိခိုက်မှုကိစ္စရဲ့အပါအဝင်ကျေးလက်20လောက်ကအိမ်တောင်စု9000ကျော်ရဲ့ငါးဖမ်းလုတ်ကွက်တွေပျောက်သွားမှာကိုဒေသခံတွေကစိုးရိမ်နေကြတာပါတရုတ်စီးတက်ကုမ္ပဏီဘက်ကဒေသခံတွေရမယ့်အခွင့်အရေးကိုကတိပေးထားပေမဲ့ဒါကိုဒေသခံတွေကမယုံကြောင်းကိုထွန်းကြီးကပြောပါတယ်ဒီစီမံကိန်းမှာပြည်내အစိုးရရဲ့လုံပိုင်ခွင့်အတိုင်းအတာကိုဒေသခံတွေကသိကျင်ကြတာပါစီမံကိန်းစာချုပ်ရဲ့အသုံးအနှုန်းတချို့ကိုနှစ်ဖက်ညှိနှိုင်းတာတွေရှိနေလို့ကြန့်ကြာနေကြောင်းနဲ့စီမံကိန်းကတော့ဥပဒေတိုင်ဆက်ပြီးအကောင့်တွေဖော်သွားမယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒူးဥက္ကဋ္ဌဖြစ်တဲ့ရခိုင်ပြည်နယ်စီမံဘဏ္ဍာနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကဗီဒီယိုကိုအခုလိုပြောပါတယ်
သူစီဘောဇုံဥပဒေရှိတယ်လေတော့ဥပဒေတိုင်းပဲကျွန်တော်တို့လောက်တာဖြစ်တယ်ဆိုအဲ့ဒီဥပဒေတိုင်းလေးရှိပါလိမ့်မယ်အဲ့ဒီကိစ္စတွေကတော့အကုန်လောက်ကန်ရမှာပဲလေအဲ့ဒီဒေသခံတွေမှာတခြားနေရာလူတွေတော့အများကြီးလာကြမှာအဲ့ဒီမှာသူ EIA SI လို့ကိစ္စအတွက်စစ်ပြင်းနဲ့ကျွန်တော်တို့စားပြီးတော့ညှိနှိုင်းနေပါတယ်အဲ့ဒီကတာဝန်ရှိတဲ့ပညာရှင်ဟိုတဲ့ဒီဘက်ထင်ပါပဲကြောက်သူဆင်းပြီးတော့တို့တွေကွင်းစင်းတာတွေပါတယ်တို့ကိုရှိပါတယ်
2030ကစောက်ခဲ့တဲ့ရေနံနဲ့တဘာတုံးွေပိုင်လိုင်းတုံးကလည်းလူအခွင့်ရေးချိုးပေါက်တာတွေမြေယာဆုံးရှုံးတာတွေဖြစ်ခဲ့တာပါ2019 AB 9ရက်မှာရေနံစိမ်းတန်ချိန်တသိန်းကျော်တင်လာတဲ့တရုတ်နိုင်ငံပိုင် MD United Dynamic ရေနံတင်သမောကြောက်ဖြူမဒဲကျွန်းစစ်ကောင်ကိုပရမဆုံးအချိန်ဝင်လာပြီးနောက်ပိုင်းလဲတခြားရေနံတင်သမောတွေဝင်ထွက်နေပါတယ်မဒဲကျွန်းနဲ့ကြောက်ဖြူ6မိုင်အကျယ်မှာဒေသခံတွေငားမဖမ်းဖို့ဒေသအာဏာပိုင်တွေကခေါ်တတိပေးရရှိခဲ့တယ်လို့ကြောက်ဖြူကြီးလက်ဒေသဖွံ့ဖြိုးရေးအသင်း KRDA ကပြောပါတယ်မကြသေးခင်ကလည်းစစ်တွေမျိုးမြေက9000ပေါ်မှာစစ်တွေမြန်မာ CD 2030ကိုဒေါ်လာ38ဘီလီယံသုံးပြီးအကောင့်ထဲပုံမယ်လို့ကုမ္ပဏီတစ်ခုကပြည်내လွှတ်တော်မှာအဆိုတင်ထားတာရှိပါတယ်။ဒါကိုလုံးမဆိုရင်ဒေသခံလယ်သမားတွေနဲ့ပြဿနာဖြစ်လာနိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်တချို့ကိုကိုးကားပြီးရခိုင်အခြေစိုက်သတင်းတွေမှာရေးသားခဲ့ကြပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်အခုလို VOA ရဲ့ app ကိုမန္တလေးမြို့မှာလဲကျမတို့ download ချတဲ့ပွဲလုပ်ပေးဖို့ရှိပါတယ်ရှင် VOA ရဲ့ radio video နဲ့သတင်းစာဘာတွေကို mobile phone တွေကနေအချိန်မယွေအလွယ်တကူရယူနိုင်မဲ့ VOA mobile application ကို download ထည့်သွင်းသူတွေအနေနဲ့ဒီကနေ့စနေနေ့နေ့လယ်တနာရီကနေ6နာရီအတွင်းမန္တလေးမြို့ Diamond Plaza Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါတယ် VOA ကအမှတ်တရပေးမဲ့လက်ဆောင်တွေလာယူချိန်မှာအပန်းဖြေဖို့ဂီတဖြော်ပြပွဲအစီအစဉ်လည်းရှိပြီးတော်ရရှင်တွေရဲ့ဖုန်းတွေမှာ mobile application ထည့်ဖို့အခက်အခဲဖြစ်နေကြတယ်ဆိုရင်လည်း VOA ကအဲ့ဒီနေရာမှာပဲတခါတည်းဒီ application ကိုရသွားအောင်ကူညီပေးဖို့စီစဉ်ထားပါတယ်ဒီကနေ့နေ့လယ်တနာရီကနေညနေ6နာရီအတွင်း Diamond Plaza ကိုလာခဲ့ကြဖို့ဖိတ်ခေါ်ပါတယ်ရှင်အခုထိုင်းနိုင်ငံအတွင်းမှာမြန်မာ60ကျော်အဖမ်းခံရတဲ့အကြောင်းပြောပြပေးပါအောင်မယ်ထိုင်းနဲ့မလေးနယ်စပ်ရာဘာဒေါ်တွေထဲမှာအခုဇူလိုင်လကနှစ်ရက်အတွင်းမှာမြန်မာနိုင်ငံသား60ကျော်အဖမ်းခံခဲ့ရပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးထိုင်းရဲတပ်ဖွဲ့ဝင်တွေကရဟတ်ရင်နဲ့စောင့်ကြည့်နေပြီးဖမ်းဆီးတဲ့ကာလအတွင်းမှာအခုလိုဖမ်းမိတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းတောင်ပိုင်းဖြစ်တဲ့ထိုင်းမလေးနယ်စပ်ဆုံကလာခရိုင်စတောင်းမြို့နယ်ကရာဘာတတော်တွေထဲမှာမလေးရှားကိုတရားမဝင်တဲ့နီးနဲ့ခိုးဝင်မှုစောင့်နေကြတဲ့အမျိုးသမီး10ဦးအမျိုးသား53ဦးပါတဲ့မြန်မာနိုင်ငံသား63ဦးဟာရာဘာတော်တွေထဲမှာပေါအောင်နေကြတာပါသူတို့ပေါအောင်နေကြတာကိုထိုင်းကျေးရွာသားတွေရဲ့သတင်းပေးချက်အရထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့ပါတယ်ဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကနေဝင်ရောက်လာခဲ့ကြတာဖြစ်ပြီးအခုလိုမျိုးထိုင်းမလေးနယ်စပ်ကိုရောက်ဖို့အတွက်တောတောင်တွေကိုဖြတ်ပြီး10ရက်ကျော်ကြာအချိန်ယူပြီးလာခဲ့ကြရတာလို့ဆိုပါတယ်စုံကလာဖျားဟဲ့ရိုင်မြို့ကရှေ့ပြောင်းလို့တမအခွင့်အရေးကိုရဲ့တာဝန်ခံဥပရီကတော့ထိုင်းစစ်တပ်ကနေ့စဉ်ရဟတ်ယာဉ်တွေကိုတုံးပြီးလူကုန်ကူးခံရသူတွေတရားမဝင်ခိုးဝင်နေသူတွေကိုစောင့်ကြည့်မှုတွေကင်းကျက်ကျက်လှုပ်လာတာကြောင့်အဖမ်းအစည်းတွေဇက်တိုက်ဖြစ်နေတယ်လို့လည်းအခုလိုပြောပါတယ်
။ရှိတယ်မှာနေလဲလို့အနေနဲ့လို့လိုက်ထိုင်းနေတာဟုတ်ကဲ့။လာတာကတော့လာတယ်မှာပြောမယ်ဆိုတော့လာနေကြတာကျွန်တော်တို့ဆုံခလာခိုင်စိန်ဟနခိုနေနေမှာပေါ့နော်အမထိုင်းနေတယ်။ရဟတ်ယာဉ်ကတော့ကျွန်တော်ဒီဆုံခလာဖက်မှာတော့ဒီစစ်တပ်ဖက်ကရဟတ်ယာဉ်တွေဒီလိုပဲဝေးနေတာတော့တွေ့တယ်မှာ။ပြန်ဝေးနေတာတော့တွေ့တယ်။သူတို့ကဟိုပြောမယ်ဆိုတော့အပေါ်ကကြည့်တာပေါ့နော်။
မလေးရှားနိုင်ငံမှာမိုးရာသီလေယာဉ်စိုက်ကြွေးအလုပ်တွေမှာဝင်ရောက်လုလုကန်ကြဖို့အတွက်လူမောင်ခိုပွဲစားတွေကိုတဦးကိုထိုင်းဘက်ငွေ 8,000 ကနေ 2,000 ခွဲလောက်ထိပေးခဲ့ရတယ်ဆိုပြီးဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကထွက်ဆိုကြောင်းထိုင်းအနာပိုင်းတွေကဆိုပါတယ်မကြသေးခင်ကပဲလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားလူ60ကျော်ကိုအမှုတွေစစ်ဆေးပြီးမှနေရပြန်ပို့လိုက်ပြီးမဲ့နေ့စဉ်မြန်မာနိုင်ငံသားတွေဝင်ရောက်လာနေစေဖြစ်ကြောင်းဆုံခလာခရိုင်အုပ်ချုပ်ရေးမှူးကလည်းဆိုပါတယ်ဒီကရရကတော့ထိုင်းမလေးနယ်စပ်မှာမြန်မာတွေလူကုန်ကူးခံရမှုတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေနဲ့ထိုင်းတောင်ပိုင်းကအာဏာပိုင်တွေကအရေးပေါ်ဆွေးနွေးပွဲလုပ်ခဲ့ပြီးဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ကြိုးစားခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ကတော့လူ1000လောက်သာဖမ်းဆီးခံခဲ့ရပေမဲ့2019ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းမှာဖမ်းပြီးတဲ့မြန်မာနိုင်ငံသား9000ကျော်ရှိသွားပြီလို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီနှစ်ထဲမှာပဲထိုင်းနဲ့မြန်မာတွေပါဝင်တဲ့လူမောင်ခိုသမား150ကျော်ကိုလည်းအရေးယူနိုင်ခဲ့တယ်လို့လည်းထိုင်းအနာပိုင်တွေတက်တာပြောဆိုခဲ့ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 50 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်တွေ American Indian အသုံးအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကန္တာမှနားဆင်ရမှာက
CIA ရလူတွေလေတာဝန်ချမ်းဆောင်ပဲဝင်တဲ့အခါမှာသူတို့လည်းဒီဖွဲ့စည်းကုန်အခြေအခံဥပဒေကိုကာကွယ်စောင့်ရှောက်ပါမယ်လို့သူတို့လည်းဝင်တက်စာဆိုပါပါတယ်ကျမတို့စစ်တပ်ကလူတွေမကြပါဘူ
းအမေရိကန်စစ်မှုထမ်းအငြင်းစားဖို့မှုကြီးဒေါက်တာမီမီဝင်းဘတ်နဲ့အမေရိကန်လွတ်လပ်ရေးနဲ့စစ်မှုထမ်းဟောင်းတူအနေနဲ့ခံယူချက်တွေကိုနားဆင်ပြောပြသွားတာနားဆင်ကြရမှာဖြစ်ပါတယ်ရှင်အစည်းအဝေးနောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းနားဆင်နိုင်ကြပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အားပေါ်မပြတ်ကိုရဲမင်းထွန်းနဲ့အတူကောက်နှုတ်ပြင်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင
်စစ်ပက်နဲ့ရေးပဆိုင်ရာကသတင်းထောက်တွေအပေါ်အမှုဖွင့်ပြီးတရားစီရင်ရေးမှာဝင်ရောက်နှောက်ယှက်မှုတွေမြင့်တက်လာနေတဲ့ဆိုရဲကောင်းစင်နဲ့နေစည်းမချာသတင်းတောက်များအဖွဲ့ရဲ့ website သတင်းတပုတ်ကိုလည်းပြောပြခြင်းပါတယ်။ Writer ဒေသခံသတင်းထောက်တစ်ယောက်ကိုလှုပ်ပေးလိုက်ပြီးတဲ့နောက်မှာစစ်ပက်နဲ့ရဲဘက်ဌာနတွေကနေသတင်းထောက်တွေကိုချိန်ချောက်တာထောင်သွင်းအကျဉ်းချတာတွေအတော်ကြီးများလာတယ်လို့အစချီထားပါတယ်။ပြီးခဲ့တဲ့လနီးပတ်ကမန္တလေးတိုင်းပသိမ်ကြီးမှာ Channel Manali TV ကဗီဒီယိုသတင်းတောက်နန္ဒကိုပြည်လက်မြေဆေးုံကမြေယာသိမ်းဆဲမှုစန့်ကျင်ဆန္ဒပြပွဲမှာတည်င်းယူနေတုံးအဖမ်းခံရပါတယ်။တလကြောကြအဖမ်းခံထားရပြီးမှရဲနဲ့တပ်မတော်ကိုအကြမ်းဖက်စန့်ကျင်မှုတွေနဲ့ရာဇဝတ်မှုပုံမှန်ပေါင်းများစွာနဲ့တရားစွဲရပါတယ်။ဒီ Channel Manali TV ရဲ့ TV Editor မင်းတင်ကတက်တီတင်ထားတဲ့ဗီဒီယိုတွေကိုကိုးကားပြီးရုပ်တိမရှိတဲ့ဒီစွဲချက်တွေအားလုံးကိုညင်းပေမဲ့နန္ဒကိုပြစ်မှုအားလုံးအတွက်စုစုပေါင်း1018နဲ့ချမှတ်လိုက်ပါတယ်။နန္ဒဟာတရင်တော်တရားရဲ့တာဝန်ကိုထမ်းဆောင်ရင်းလက်ခံပေါ်ရမရှိတဲ့ပြစ်ဒဏ်ခံရကြောင်းနဲ့ချက်ချင်းနဲ့ချင်းချက်မရှိလွတ်ပေးဖို့ RSF ရဲ့အာရှပစိဖိတ်ဌာနခွဲအကြီးအကဲဒန်နီယယ်ဘတ်စတတ်ကပြောပါတယ်။တောင်ဆန်းစုကြည်အာနာစတင် UJ 2016ခုနှစ်ကစလို့အခုအထိတရင်သမားအနည်းဆုံး51ယောက်ဟာတရားစီရင်ရေးကိုဝင်ရောက်နှောက်ယှက်ခြင်းရဲ့တာကောင်တွေဖြစ်ခဲ့ရပါတယ်လို့ဆိုပါတယ်။ဒါ့အပြင်အထွေထွေရွေးကောက်ပွဲကျင်းပဖို့တနစ်ခွဲတာကြံတော့တဲ့အချိန်မှာအခုလိုတရားရေးမှာဝင်ရောက်ဆက်ဖက်နေတာကိုလည်းမကြာခဏတွေ့လာရတယ်လို့យေတာထားပါတယ်။ကြရပြည်နယ်ဒီမော့ဆိုမှာတတိယတော့3ယောက်အဖမ်းခံရပြီး1500နစ်စီအချခံရတယ်လို့အစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်တို့အကြတိုက်ပွဲဖြစ်နေတဲ့နေရာဆိုလည်းပုံပြီးအခြေအနေကရှုပ်ထွေးကြောင်းနဲ့ဒေသခံတတိယတော့တယောက်ဝရမ်းပြည့်ဖြစ်နေရတဲ့အကြောင်းကိုလည်းយေတာထားတာကိုနေစီမချတတိယတော့မြောက်ဖော်ရဲ့ website မှာဖတ်ရှုနိုင်ပါတယ်
။ India's Buddha Diplomacy Shines Once More as Myanmar'sAir Force Chief visits praise at Buddha Gaya ဆိုတဲ့ခေါင်းစဉ်နဲ့ Passport online သတင်းစာကဆောင်းပါးကိုပြောပြခြင်းပါတယ်။ဘာသာရေးနဲ့နိုင်ငံရေးဘလို့မှမပတ်သက်ကြဘူးလို့ဆိုကြသူတွေဟာဘာသာရေးဆိုတာဘာလဲဆိုတာမသိကြသူတွေဖြစ်တယ်လို့1940ခုနှစ်တုန်းကမဟာတမဂန္ဒီကြီးရဲ့အဆိုအမိန့်နဲ့ဆောင်းပါးကိုအစချီပါတယ်။ဗုဒ္ဓဘာသာကိုးကွယ်တဲ့တိုင်းပြည်ကခေါင်းဆောင်ပိုင်းတွေအိန္ဒိယကိုလာတိုင်းအိန္ဒိယဟာဗုဒ္ဓဂါယာကိုလိုက်ပို့ခြင်းနဲ့အခမ်းအနားရှိတဲ့အကြောင်းဆောင်းပါးရှင်စန်ဂျစ်ကဘာရူယာကရေးပါတယ်။ဘီဟာပြည်နယ်ဟာဗုဒ္ဓပွင့်တော်မူရာမဟာဘောရိညောင်ပင်ရှိရာအရပ်ဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကမြန်မာလီတက်ဗိုလ်ချုပ်ကြီးရဲ့ဗုဒ္ဓဂါယာခီးစဉ်ဟာမြန်မာစစ်ဖက်အရာရှိတွေလာရောက်တင်နန်းတက်ကြတဲ့အရာရှိတင်နန်းကျောင်းနဲ့လည်းနှီးတယ်လို့ဆိုပါတယ်။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အထူးမျက်နှာသာပေးခြင်းခံရတဲ့လေတပ်ဗိုလ်ချုပ်မောင်မောင်ကျော်ဦးဆောင်တဲ့ငါးဦးပါကိုယ်စားလှယ်အဖွဲ့ဟာဇနီးတွေတွင်နဲ့အတူဗုဒ္ဓဂါယာကိုတွားရောက်ဖူးမြော်လည်ပတ်ကြပါတယ်။ဗုဒ္ဓဟူးနေ့ကတော့ဗိုလ်ချုပ်မောင်မောင်ကျော်ဟာအိန္ဒိယတမရအကြီးအကဲဗိုလ်ချုပ်ကြီးပင်ပင်ရာဝတ်လေတပ်အကြီးအကဲ BS ဒါနူဝါတို့နဲ့တွေ့ဆုံခဲ့ပါတယ်။အခုလက်ရှိအချိန်မတိုင်ခင်အရင်နှစ်အတော်ကြာတုန်းကမြန်မာနိုင်ငံဟာမြန်မာနိုင်ငံရဲ့နေဆက်တောတောင်တွေထဲမှာခိုအောင်းနေကြတဲ့အိန္ဒိယတောင်ကျန်းသူအဖွဲ့တွေနဲ့ပတ်သက်လို့စစ်ဆင်ရေးတွေဆောင်ရွက်ဖို့တွန်းဆုတ်ခဲ့ပါတယ်။အဲ့ဒီဒေသဟာအိန္ဒိယတောင်ကျန်းသူတွေခိုလုံဖို့အကောင်းဆုံးနေရာတွေဖြစ်ခဲ့ပါတယ်။ အဲ့ဒီလောက်ဝေးလံခေါင်ဖြားတဲ့နေရာတွေဟာအစိုးရအုပ်ချုပ်ရေးမရှိသလိုစစ်ကြောင်းတွေဝင်ရောက်ရှင်းလင်းဖို့လည်းအလွန်ခက်ခဲတဲ့အရာဒေသတွေဖြစ်ပြီးမြန်မာစစ်တပ်မှလည်းလက်နက်ခဲရန်ရှာပါလွန်းတယ်လို့ဆိုပါတယ်။ဒါပြင်မြန်မာတပ်မတော်အနေနဲ့လည်းကိုယ်တိုင်ပြည်တွင်မှတိုင်ရင်သားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ရှမ်းကချင်နဲ့ရခိုင်စတဲ့အဖွဲ့တွေနဲ့လည်းတိုက်ပွဲတွ Pawin, a Jiza Silanet, Jesiri Damaka, India Sitaka, Tinka, a Hound Regani, Piltagere, Yabang Yazado, Tinka, Pet, Meldrinet, Dolan Nedrapin, Taupan Pusang Yi Sanya, Jesiri Gulem, Yamabeko, Bobi Gavare. A Kura Nanang and Sitatriha, Tangjan, Nining Yego, Teddy Midi, Sangyan Livy Pichang, Sambashing, Ayuare. Tabjimanangaha, India Net Yonang and Ruga, Siway Yat, Rambu, Chuzani, and Nia Shira Lepipare. Yoga, Yenam by Langu, India, the Modiasi, Chapaume, Lantin, Yamanangango, Tongluare, India Galem, Yamaga, the same, a shade of Asha, a port, Ramu Nayi, do ye a shame your wara, Lanzin, Dre, Yamanangango, Chinka, Sasanida, Chapare, Yamasipe, Jigarigo, Kulu, Boda, Gaya, Keys, and Ekanaha, Tapatamazo, Namahobau, Yamasita, Yashi, Zondre, Chausego, Natasha, Dizamaronga, Kulu, a lay pick hogare. Bada is I am named the Kupi de Boda Gayago. Nanga ye dread, don't art the coo appear a coolo, don't nirago. Yaswa Piaga, G. Yen, don't or Munima, Tichavares, will be a song that Tare Salvago raw. Pass post online the Zama, Pashu Namarisha.
Yamanang in the Gabad Lama, LGBTQ, Lingujin, Samaduri. Burmese@voanews.congo Jordan people turning low. VOA Facebook Samina Male, Machadui, Jordan Yita people turning Male, Seninia daily lenses in our Juju Arakna.
VOA American Dangani Biro Taya Lilan Sunagan season Drigo, Inganesani, Yabai season Drima, Tobacco, Net Jane, Bowman, Tolan, Binny Japshi Parishin, Sunny Yat Taya Lilan Sunagan, Mapa, when Sunny Luyan, Chamey Satwa Java, Lutaman, Pico Varishin. Machage Maro, Mutami Ganda, Tapan and Nijina Kandari Nasin Jayamawa, Kuyan, Kuro, the American style Idian, though English thing as I go, Dolala Danga season, Puchapi Vau Meshe.
Idiom
2020 hindsight.
Pibare Salung Bonga 20 Suragaro Gnanisegu Sura Dorashimia Diva HIND Hingaro Naupe SIGHD Sidegaro Seku Amin Suro Sequitumi Dai Divegaro Nase Nase Nauku Piaminabo Nase Nase Lusuyama Bago Solovali Lutorashimia Tijin Jamaba. Ludwig Nessi Agu, Nessi Siawiniga, Santa Yama, Nessesoe, Lunga, Binga, Akaunago, Suda Pipari. Nessi Nepe Suro, Bebego, Nyabego, Yinum Pura Mulu, Nessegu, Naka, Tabi, Pura Pipari. Hindsight, Suragaro, Nauku, Piamina, Pian Sinzara, Suro, Idiom Divega, Guluke Dago, Lodungaro, Manelu, Tingabime. Now, my Didi Chaja, I mean, Shinshine, Pian Sinza, Chideka, Dilu Lula, you know, Gondalu, Sinza Mida, Jamaru, my mama, Lumai Noma, Nondaya, Sure, Scarlu Boshi. Didunga Badelu, George Rubide Umagu, Nasinjaya.
He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
Duga, Siji Lare, Kathi Sesechigu, we like day. Tabi met Tu Nauma, Didi Chaja, Pian Sinzabi, Nanda Yaragaro. Tu Nene Sita Darago, we like me, Gonda Surava Belu, Divi Yabare.
He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
၂၀၂၀ hindsight.
American style idiom အသုံး အင်္ဂလိပ် သင်္ကန်းစာကို ဒေါ်လာ လက်တန် စီစဉ် ပို့ချသွားတာပါရှင် VOA မြန်မာပိုင်းက ထုတ်လွှင့် ပေးနေတဲ့ အင်္ဂလိပ် သင်္ကန်းစာတွေကို radio အသံဖိုင်ကို ရော video ဖိုင် ဖြစ်နေပါ VOA ရဲ့ internet ဆာမျက်နှာမှာလည်း ပြန်ပြီးတော့ လေ့လာနိုင်ကြပါတယ် website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင် အခု အမျိုးသမီးကန္တာကို နားဆင်ကြရပါမယ် Washington DC မြို့တော်မှာ ကျင်းပသွားတဲ့ 243 ကြိမ်မြောက် American လွတ်လပ်ရေးနေ့ အခမ်းအနားမှာ သမ္မတ Donald Trump က Salute America ဆိုတဲ့ စောင်ပုံနဲ့ American စစ်မှုထမ်းတွေကို အထူး ဂုဏ်ပြုခဲ့ပါတယ် American ကာကွယ်ရေး ဌာန လက်အောက်က Hawaii အခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာ Asia Pacific ဌာနမှာ 28 နှစ်တာ တာဝန်ထမ်းဆောင်ပြီး အခု အငြင်းစားယူသွားပြီးဖြစ်တဲ့ မြန်မာ နွယ်ဘွား American အမျိုးသမီး ဒုတိယ ဗိုလ်မှူးကြီး ပါမောက္ခ ဒေါက်တာ မီမီ ဝင်းဘတ်ကတော့ သမ္မတ Trump အခုလို ဂုဏ်ပြုတာကို ကျေးဇူးတင်ပေမဲ့ နိုင်ငံကို ကာကွယ် ဆောင်ရှောက်ရာမှာ စစ်တပ်တစ်ခုလည်း မဟုတ်ဘူး လို့ ပြောပါတယ် အကြောင်းစုံကိုတော့ ဒီ သတင်းပတ်ရဲ့ အမျိုးသမီးများ ကန္တာမှာ ဒေါ်လာ လက်တန်က တင်ပြထားပါတယ်ရှင်
Cause it only serves to make me more determined to achieve my final goal.
Today, just as it did 243 years ago, the future of American freedom rests on the shoulders of men and women willing to defend it. We are proudly joined tonight by heroes from each branch of the U.S.
နိုင်ငံကိုအကာအကွယ်ပေးဖို့ဝန်မလေးကြတဲ့အမျိုးသားတွေနဲ့အမျိုးသမီးတွေရဲ့ပခုံးပေါ်မှာစီးခဲ့သလိုဒီကနေ့မှလည်းဒီအခြေအနေအတိုင်းပါပဲဒီနေ့ညဂွန်ယူစွာဒီအခမ်းအနားမှာကြည်ရည်လေးတက်တွေကိုကူစားပြုကြတဲ့သူတွေဒီနေ့မှကျွန်တော်တို့နဲ့အတူရောက်ရှိနေကြပါတယ်အဲ့ဒါကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဇူလိုင်လ၄ရက်နေ့မှာကြေညာခဲ့တဲ့အမေရိကန်ရဲ့
240
Salute to America American ရဲ့ လွတ်လပ်ရေးကို အသက်ပေး ကာကွယ် ဆောက်ရှောက်ကြတဲ့ စစ်မှုထမ်းတွေကို ဂုဏ်ပြုတဲ့ ဆောင်ပုံနဲ့ ပတ်သက်လို့ မြန်မာ နွယ်ဘွား American အမျိုးသမီး တဦးတည်းဖြင့် American ကာကွယ် ဌာန လက်အောက်ရှိ Hawaii အခြေစိုက် Asia Pacific Center for Security Studies မှာ လုံခြုံရေးဘာသာရပ်ဆိုင်ရာ Asia Pacific ဌာနမှာ 28 နှစ်တာ မှုထမ်းဆောင်ပြီး အခု စစ်တပ်ကနေ အနားယူသွားပြီးဖြစ်တဲ့ ဒုတိယ ဗိုလ်မှူးကြီး ပါမောက္ခ ဒေါက်တာ မီမီ ဝင်းဘတ်ကို မေးချီခဲ့ပါတယ် ဒီမှာကျေးဇူးတင်ပါတယ်ဒါပေမဲ့လည်းနိုင်ငံတော်ကာကွယ်ရေးဆိုတာအနိုင်ငံတော်လုံခြုံရေးကာကွယ်ရေးဆိုတာစစ်တပ်တစ်ခုတည်းနဲ့မပြီးပါဘူး။ကျွန်တော်များနော်စံတမန်လူမျိုးတွေဆိုလို့ရှိရင်သူက first line of defense ပါပဲ။ဆိုသူတို့လည်းပါဝင်ပါတယ်။နောက်တော့ကျမတို့ဒီမှာ homeland security ကလည်းပါဝင်တယ်။ကျမတို့မှာမိသက်စုကြည့်ပါလား။ဟိုနေ 9/11 မှာအများကြီးသေဆုံးသွားတယ်ဒီဥစ္စာလေးတွေကျအချက်လောက်ခံကြည့်တဲ့အ
the body ပါလေဟုတ်ကဲ့ဒီနိုင်ငံတော်ရဲ့တိုးချဲ့ရေးကဟိုဗါလေ one agency ဗါလေစစ်တပ်နဲ့တခုလည်းမပြီးပါဘူးဟိုနောက်ပြီးစီးပွားရေးဌာနတခုလည်းမပြီးပါဘူးအားလုံးဒီဒီလက်တွဲပြီးတော့ပြီးပေါင်းပြီးတော့လှုပ်မှတာဓာတ်ရီအောင်မြင်ပါလေအဲဆိုတော့စနခံပြောသွားတဲ့ဥစ္စာမှတ်ပါလေ
နောက်တစ်ခုမေးချင်တာကဘာလဲဟိုဒေါက်တာမီမီဝင်းဘက်ကအခုစစ်တပ်ကနေအနားယူသွားပြီမယ်လို့လေစစ်မှုကြမှာပေါ့နော်သူပုံမူကြီးဖြစ်28နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့အတွက်ကြောင့်အခုလိုအမေရိကန်လွတ်လပ်ရေးနေ့ကျရောက်တဲ့နေ့မှာပေါ့နော်ဟိုဘယ်လိုခံစားရပါလဲမြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတူအနေနဲ့ပေါ့နော
်ဟုတ်ကဲ့ဒီအချိန်မှာသလို့ရှိရင်တော့ကျွန်မအမြဲတမ်းပဲဗာလဲဒီကျွန်မ adopted country ပေါ့နော်ဒီမွေးစားရတဲ့နိုင်ငံကြီးကျွန်မကိုနောက်ပြီးတော့အများကြီး opportunity အခွင့်အရေးတွေပေးထားတဲ့နိုင်ငံတော်ကြီးအရမ်းပဲကျေးဇူးတင်ပါတယ်အဲ့ဒီအချိန်မှာကျွန်မဒီနေ့အောင်မြင်တဲ့ဥစ္စာတွေအားလုံးကျွန်မရဲ့ဗာလဲပညာရေးအတွက်ထောက်ပံ့ပေးတာဒီဥစ္စာကျွန်မရဲ့အာမေယစစ်တပ်ကပေးထားတဲ့အကြောင်းဟုတ်လို့ကျွန်မဒီဥစ္စာကိုစတင်ပြီးတော့ဒီအခွင့်အရေးတွေရလာတဲ့ဥစ္စာတွေတွေ့ရတာပါအဲ့ဒီကြောင့်ဆိုကျွန်မဒီ Fourth of July ဆိုတဲ့ဥစ္စာကျွန်မရဲ့မိသားစုအတွက်ကအရမ်းပဲကြံပြီးရှိပါတယ်အဲ
့တော့စစ်ဘူတန်းအတဲ့ဟို28နှစ်ဒါအတွင်းမှာပေါ့နော်အမထံပြောသလိုပေါ့နော်စစ်မှုသားတွေအနေနဲ့အသက်ပေးဆွန့်လွတ်ပြီးတော့အနေနာခံပြီးတော့နိုင်ငံရဲ့လုံခြုံရေးနိုင်ငံရဲ့လွတ်လပ်ရေးအတွက်တက်ခိုက်ပေးကြတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဟိုဒေါက်တာမီဝင်းဘတ်တူရဲ့ဒီအမြင်ပေါ့နော်ကိုယ့်ရဲ့ဒီ Hawaii Pacific Center မှာလှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြလို့ရမှာရှင
်ဟုတ်ကဲ့ရှင်ကျွန်မပြောခုနပြောသလိုပါပဲဟိုကျွန်မတို့ကပါလေဒီစစ်တပ်ချဲဝင်ပြီဆိုလို့ရှိရင်ကိုယ့်ရဲ့အသက်ပေးပြီးတော့ဒီနိုင်ငံတော်ကာကွယ်နိုင်ငံတော်ကာကွယ်မယ်လို့သုံးဖြတ်ထားပါတယ်အဲ့ဒါအတွက်ကိုဒီကျွန်တော်ထရမ့်သူကအတိမတ်ပြတာအရန်ဝမ်းသာမိပါတယ်အစ်မတို့ကအခုစစ်တပ်ချဲဝင်နေဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ပြီးတော့ဆောက်ရှောက်ပါမယ်လို့ကျွန်တော် commitment ပေါ့နော်ပေးပါတယ်အဲ့ဒီလိုတော့အာဆိုကျမတို့ကျင်နာမကပါဘူးတခြားဝန်ထမ်းတွေပေါ့နော်ဟို diplomat တွေဆိုလို့ရှင်စံတမန်တွေနောက်ကြ Homeland Security ကလူတွေနောက်ပြီးတော့ဟိုပါလဲ CIA ကလူတွေလေလက်သူတို့ဒီတာဝန်ထမ်းဆောင်ပွဲဝင်တဲ့အခါမှာသူတို့လည်းဒီဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ပါမယ်လို့သူတို့လည်းအင်းစစ်သားဆိုပါပါတယ်ကျမခုနပြောသလိုပဲဒါပေမဲ့ကျမတို့စစ်တပ်ကလူတွေမကပါဘူးဒီပဲဒီ constitution ကိုပါလေကျမတို့ရဲ့ constitution United States ရဲ့ constitution ကို defend and protect ဆိုတဲ့သူတို့ oath ကိုသူတို့ယူထားပါတယ်ကျမကျေးဇူးတော်တင်ပါတယ်ဒါပေမဲ့ကျမတို့အဖွဲ့တယ်မဟုတ်ပါဘူးလို့ကျမပြောချင်ပါတယ်
ဟုတ်ကဲ့နောက်ဆုံးအနေနဲ့ပေါ့နော်ဒီအမေရိကန်ရဲ့လွတ်လပ်ရေးတမိုင်းမှာပေါ့နော်ပုံမှုမိမိဝန်ပတ်အနေနဲ့သဘောအကျဆုံးကဘူးပါလေရှင်လွတ်လပ်ရေးတမိုင်းမှာပေါ့နော်အမေရိကန်ရဲ့လွတ်လပ်ရေးအတွက်တက်ခိုက်ပြီးတဲ့လူတွေပေါ့နော်ယောဟီရိုပေါ့
ပထမဆုံးပေါ့ကျမတို့ကတော့ကျမတို့ဟိုဘိုဂျော့အောင်ဆန်းမြန်မာနိုင်ငံရဲ့ဘိုဂျော့အောင်ဆန်းလို့ပဲကျမတို့ဒီမှာ George Washington General George Washington ရှိပါတယ်အဲသူကလည်းGeneral ပေါ့နော် British ကိုတိုက်ပြီးတော့ United States ကိုလွတ်လပ်အောင်လုပ်သွားတဲ့ပုံကိုတယောက်ပါပဲဒါပေမဲ့ကျမတို့ပို့ပြီးတော့ကျမကသူက hero ဖြစ်တယ်ဆိုတာသူပထမဆုံးဒီဝင်တမရဖြစ်လာတယ်ဖြစ်လာတဲ့အခါမှာသူ့ကိုလူတွေကပြောတယ်တသက်စာပေါ့နော်နေဖို့ပြောလိုက်တယ်အဲ့ဒီအချိန်မှာသူကပြောတယ်မဟုတ်ဘူးတဲ့တို့ကတဲ့တမင်တကဒီဘီရင်ရဲ့အာနာဖြစ်စနစ်အောက်ကလွတ်အောင်လို့လုပ်တဲ့အခါဒီမှာကြားတဲ့အခါကျငါတယောက်ချင်းငါဘီရင်လိုမျိုးမလုပ်ချင်ဘူးတဲ့သူကဒီ president လိုပဲတာဝန်ထမ်းဆောင်ပြီးတော့သူပြရတာအဲ့ဒါနေရပြီးလို့ရှိရင်သူပိုင်းသူအတေချာပြန်ထွက်ပြီးတော့သူပိုင်းသူ citizen ပြန်လည်ကြီးရပေါ့နော်သူပိုင်းသူတိုင်းသူပြည်သားနဲ့ပြန်ပြီးတော့နေမယ်လို့သူပြောရတယ်အဲ့ဒီဥစ္စာနဲ့စပြီးတော့ဒီ United States ရဲ့ the mind ပေါ့နော်နောက်ပြီးတော့ culture political culture နိုင်ငံရေးဒလိကထအဲ့လိုပဲဖြစ်လာတာဆိုအဲ့ဒါအတွက်ကိုကျွန်မဟို General George Washington အရင်မဲ့လေးစားပါ
'Cause it only serves to make me more determined to achieve my
goal. ဒလလလသံစီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုအပတ်စဉ်တောက်ကြနေတိုင်းမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါလိမ့်ရှင်။
လွန်ခဲ့တဲ့နှစ်90လောက်ကလူသားတွေလကဘာပေါ်မှာခြေချနိုင်မှုအတွက်အဓိကသဲယူပို့ဆောင်ပေးခဲ့တဲ့အပိုလိုအာကာသယာဉ်အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်လူသားတွေရဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုကလဘော်ကိုရောက်အောင်သွားပြီးခြေချနိုင်ရတာဖြစ်ပါတယ်ဒီအောင်မြင်မှုဟာ NASA American အာကာသစူးစမ်းလေ့လာရေးအဖွဲ့ရဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုလို့NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ်ဒီအပိုလိုအစီအစဉ်ကိုဘယ်လိုစတင်ခဲ့တာပါလဲ
အမေရိကန်ပြည်ထောင်စုရဲ့34ရောင်မြောက်ကင်မရာဒွိုက်အိုက်ဇန်ဟာဝါလက်ထက်ကဒီအပိုလိုအစီအစဉ်နဲ့လဘော်ကိုလူသားတွေခြိခြားဖို့အတွက်ကိုစတင်ပြီးဖြန့်စီခဲ့ပါတယ်နောက်ပြီးတော့35ရောင်မြောက်အမေရိကန်ကင်မရာဂျွန်နက်ကင်နေဒီကအမေရိကန်ကွန်ဂရက်မှာကဘာအတိအကျညာခဲ့ပါတယ်လကဘာပေါ်လူတွေပါရောက်ချီချပြီးတော့ဘေးအန္တရာယ်ကင်းစာနဲ့ကဘာမီပေါ်ကိုပြန်လာရန်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့အာကာသနဲ့သိပ္ပံနည်းပညာအမျိုးသားစီမံကိန်းကိုသူစီစဉ်ခဲ့တာပါ
အပိုလိုအစီအစဉ်မှာအာကာသယာဉ်ပေါင်းဘယ်နှစ်ဆင်းရှိပါသလဲ
အပိုလိုပရိုဂရမ်ပေါ့နော်လကဘာကိုစူးစမ်းလေ့လာဖို့သွားဖို့အတွက်အစီအစဉ်ကို1962ခုနှစ်မှာစခဲ့ပြီး1982ခုနှစ်မှာအပိုလိုအမှတ်18အနေနဲ့လပေါ်လူစင်းပြီးသိပ္ပံအချက်လက်အများဆုံးတိုင်ပြီးလခဲ့သွားခရီးအစဉ်အစဉ်ကိုစုတ်တက်ခဲ့တာဖြစ်ပါတယ်။အပိုလို1ကနေပြီးတော့အပိုလို18အထိကုန်ကြစည်အားလုံးဟာအခုလက်ရှိ2019ခုနှစ်ငွေနဲ့တွက်လိုက်လို့ရှိလို့ရှိရင်အမေရိကန်ဒေါ်လာတန်းထောင်ပေါင်း150လောက်ကုန်ခဲ့ပြီးတော့မှဒီလဘော်ကိုလူသားတွေခြိခြားဖို့အတွက်ကိုစ조사ခဲ့ရပါတယ်။တော်တော်ငွေကြေးကုန်ကြပါတယ်။ဒါပေမဲ့လည်းသိပ္ပံနဲ့အာဂါတတုတေတနာနည်းပညာအောင်မြင်မှုအထက်ကုန်ရတာတန်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ
်။အပိုလိုအာဂါတရင်ဆက်တင်နဲ့လဘော်ကိုဆင်းဖို့ဘယ်လိုစူးစမ်းခဲ့ကြရလဲဆိုတာကိုကြည့်ရအောင်ပါ
။အပိုလိုအမှတ်17ချီချဖို့အတွက်အပိုလိုမှတ်1ကနေစခဲ့တာပါ။အဲဒီအပိုလိုအမှတ်1မတိုင်ခင်ရတော့မှဒီကျုံးမြန်နေပြီးတော့လာဆင်းရင်တွေကိုနည်းနည်းလေးစပြီးတော့ဆန်းနေကြပါပြီ။ဒါပေမဲ့အပိုလိုပြစ်ဆက်လိုက်တဲ့အခါကျတော့ဒီယင်မှု၃ခုကိုပေါ့နော်အပိုလိုအာကာသယာဉ်နဲ့ကိုထည့်ပြီးတဲ့အခါကျတော့မြေကြီးပေါ်မှာပဲဆန်းပါသေးတယ်ပြစ်တောင်မတင်သေးပါဘူးအဲဆန်းတဲ့အချိန်မှာပဲလျှက်စစ်ရှော့ကြပြီးအဲဒီအာကာသယာဉ်မှု၃ခုဆိုကဘာပေါ်မှာချက်ချင်းကိုမိလောင်ပြီးစုံသွားကြပါတယ်ဒါပေမဲ့သူတို့ဒီအစီအစဉ်ကြီးကိုမဖြစ်လိုက်ပါဘူးမဖြစ်ဖဲနဲ့လပအာကာသယာဉ်နဲ့အားပေါ်ရှိနေရင်တွေကိုဒီဘာကနေအမျိုးဆုံးစာဆန်းပြီးတဲ့အခါကျတော့အပိုလို4အပိုလို5အပိုလို6အပိုလို9တို့နဲ့ပြည့်မဲ့ဒုံးပြန်နေလာစင်းနေကိုတစ်ခုချင်းစီကဘာပတ်လမ်းကြောင်းထဲမှာဆန်းတက်ခဲ့ကြပါတယ်။ဒါ့အပြင်ဒီအပိုလို8ဆိုလို့ရှိလို့ရှင်အာကာသယာဉ်မှူး3ကိုလာကဘာအရောက်တောင်ပို့ခဲ့ပါသေးတယ်။ဒါပေမဲ့လာပုံမစင်းခဲ့သေးပါဘူး။သူတို့ဆန်းလုံးရှိပါသေးတယ်။ဒါပေမဲ့ဒီအပိုလို8ဆိုရှင်လာမျက်နှာပြင်အထက်မှာ920ကျားလောက်နေခဲ့ပြီးလာပါလမ်းကြောင်းကို10ပတ်လောက်ပတ်ပြီးတော့တောင်မှပြန်လာပါတယ်ဆင်းဖို့တိတ်ပြီးတော့မတည်ကြသေးတဲ့အတွက်စမ်းတက်နေတာပဲရှိပါသေးတယ်နောက်အပိုလို9ဆိုလို့ရှိရင်လာဆင်းရင်လာပြန်ရင်ဒီကိုကဘာပတ်လမ်းကြောင်းထဲမှာပဲပြန်ပြီးတော့စီစဉ်ပါသေးတယ်အဲ့တော့တတော်ကိုစိတ်ချပြီဆိုတော့မှအပိုလို17ကလာပေါ်ကိုဆင်းတာဖြစ်ပါတယ်အပိုလို10ဆိုလို့ရှိရင်လာမျက်နှာပြင်နာကိုပေ9000ဆိုတော့ကတ်ရောက်တောင်ရောက်တော့မှာပါဒါနဲ့မဆင်းကိုမဆင်းလိုက်ပါဘူးမတည်ကြသေးတာနဲ့ပြန်လာပါတယ်အဲအပိုလို17ကြာမှလာဘော်ကိုလူသားတွေခြိချနိုင်တာဖြစ်ပါတယ
်ကမ္ဘာပေါ်ကနေလာဘော်အရောက်သွားဖို့အတွက်အဆင့်ဆင့်ဆန်းတက်မှုတွေလုပ်ခဲ့ရတာပ
ါလာပအာကာသယာဉ်နဲ့လာဘော်ဆင်းတဲ့ယာဉ်ကိုကမ္ဘာကနေတန်းဆင်းလို့မရပါဘူးကမ္ဘာနဲ့မိုင်း2သိန်းခွဲအကွာမှာရှိတဲ့အပိုလိုအာကာသယာဉ်ကိုပြစ်တင်ဖို့ဒုံးပြန်ဒီဇိုင်းလုပ်ခဲ့တာ Little Joe 2 Satan 1 Satan 1B နဲ့နောက်ဆုံး Satan အမှတ် 5 ဒုံးယာဉ်နဲ့ထိပ်ကူးတွေမှာဒီ Lab Person ယာဉ်နဲ့ယင်ဘူးတအုံဦးစလုံးကိုပို့ဆောင်ပေးခဲ့တာပါ Apollo 4 Apollo 5 Apollo 6 Apollo 9 နဲ့ပြင့်မဲ့ဒုံးယာဉ်လာစင်းယာဉ်တို့ကိုတစ်ခုချင်းစီကဘာပတ်လမ်းကြောင်းထဲမှာဆန်းတက်ခဲ့ကြရပါတယ် Apollo 8ဟာအာကာသယာဉ်မှူး3ဦးကိုလာကဘာအရောက်ပို့ပေးခဲ့ပါတယ်ဒါပေမဲ့လာမည့်နှစ်ပြင်အထက်မှာ920ကျားလကို17ပတ်လောက်ပတ်ပြီးတော့မှပြန်လာကြပါတယ်လဘော်ကိုမစင်းခဲ့ပါဘူးအပိုလို9ဟာလာဆင်းရင်လဘော်ကနေပြီးတော့ပြန်တက်တဲ့ယာဉ်တွေကိုကဘာပတ်လမ်းကြောင်းတဲမှာပဲပတ်ဆန်းခဲ့ပြီးတော့အပိုလို10ဟာလာမည့်နှစ်ပြင်နဲ့အနည်းဆုံးပေ9000အထိပြန်တန်းခဲ့ပါတယ်ဒါပေမဲ့အပိုလို17ကျားမှလဘော်ကိုလူသားများခြေချခဲ့နိုင်ပါတယ် အပိုလို12 13 14 အပိုလို15ပေါ်မှာလူနာရိုဗာဆိုတဲ့ကားလေးနဲ့လပေါ်မှာမောင်းနှင်ပြီးသူတည်တနာလုတ်ခဲ့ကြပါသေးတယ်အပိုလို16နဲ့1983မှာအပိုလို19နဲ့ဒီအပိုလို season ကိုအဆုံးသတ်ခဲ့ကြပါတယ
်အပိုလို season ကနေဘာတွေလှုပ်ဆောင်ခဲ့ပါလဲ
အပေါ်အကြောင်းနမူနာတွေပေါင်း 1,000 လောက်ကိုအပိုလို season 17 12ဒီ73ကတော့ဒီလပေါ်ရောက်ခံနေမှာဒီအောက်ဆီဂျင်ပေးတဲ့ဆက်ပြတ်သွားတဲ့အတွက်ချက်ချင်းပြန်လာတဲ့အတွက်73နဲ့မရောက်ခဲ့ပါဘူး14 15 16နဲ့အလုံးပေါင်း6ကြိမ်တည်းလပေါ်ကိုဆင်းသက်ခဲ့ပြီးတော့လပေါ်မှာရှိတဲ့ကြောင်းနမူနာပေါင်း 1,000 ကိုတည်လာတဲ့အပြင်လရဲ့ဇီဝဘူမိဗေဒဓာတုဗေဒယူဘဗေဒရုပ်သဘောတရားတွေအကုန်လုံးကိုတိုင်းထွာခဲ့ကြပါတယ
်အပိုလို17ရင်းနဲ့သူလိုက်ပါသွားတဲ့ရင်းမှုက3ယောက်ပါ
အပိုလို17ယင်မှု3ဦးတည်းကလာဘောပထမဆုံးချီချတဲ့အာကာသယင်မှုဟာနီးလ်အမ်စထရောင်းဖြစ်ပါတယ်2012ခုနှစ်မှာအသက်82နှစ်မှာသူဆုံးသွားပါပြီဒါကြောင့်ဒီထိန်းချုပ်အာကာသယင်လက်ပတ်ယူမောင်းနေတဲ့ယင်မှုဖြစ်တဲ့မိုက်ကယ်ကောလင်းနဲ့လာဘောဒုတိယဆင်းတဲ့အာကာသယင်မှုဘတ်စ်အော်ဒရင်ကတော့ဇူလိုင်လ20ရက်နေ့မှာလာဘောဆင်းတဲ့250ပြည့်နှစ်မှာတော့သူတို့ကင်နေဒီစပေ့စ်စင်တာမှာပြန်တွေ့ပြီး250မြောက်ပွဲအနေနဲ့သူတို့ပွဲလုံးမှာဖြစ်ပါတယ်အာကာသယင်မူဒီအမ်စထရောင်းကလာဘောကိုဒီဇူလိုင်လ20ရက်နေ့မှာခြိချလိုက်တဲ့အချိန်မှာလူတယောက်အတွက်ခြိလန်းတလန်းဖြစ်ပေမဲ့လူသားအလုံးအတွက်အလွန်ကြီးမားတဲ့အောင်မြင်မှုခြိလန်းကြီးလို့ပြောခဲ့ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီတရင်ပတ်အတွက်သိပ္ပံနဲ့နေတင်ရကန်းတာကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တောက်ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညမှတင်နာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေနေ့မနက်ခင်းတိုင်းမှနာစင်နိုင်ကြပါရဲ့ရှင်။အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနာ iza အစီစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 kHz 1.83 လိုင်းဒိုမီတာ19 kHz 15.33 ညလိုင်းဒိုမီတာ41 kHz 0.33 ည၅တို့ကနေပြန်ပြီးတော့နာစင်နိုင်ပါရဲ့။အခုညပိုင်းမှာတော့မြန်မာတခွင်သတင်းတောက်မှတ်စုဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းစားတဲ့ဒါရီဆောင်မြောင်းနာဆင်နိုင်ကြပါလိမ့်ရှင်ဒီကနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးမှာပါရှင
်အမေရိကန်ပြည်ထောင်စုမှာ2020ခုနှစ်မှာတကောင်ဆင်းကောက်တဲ့အခါနိုင်ငံသားဟုတ်မှုအမေကွန်ထဲဖို့သမ္မတအမေတရထုတ်ပြန်ဖို့စဉ်းစားနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြားနေမှာပြောပါတယ်နိုင်ငံသားဟုတ်မဟုတ်မေကွန်းထဲဖို့သမ္မတအမိတ်အပါအဝင်တခြားနီလန်း၄-၅ခုလောက်ရှိတယ်လို့လည်းသမ္မတထရမ့်ကအင်ဖြူရာမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ရုရှားနဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO တို့ကြားတာလတ်ပစ်နျူကလ িয়ার တပ်ဖွဲ့စာချုပ်ကိစ္စဆွေးနွေးပွဲကိုဘရပ်ဆဲလ်မြို့ NATO တည်ယုံချုပ်မှာကျင်းပနေရမှာတိုးတက်မှုမရဘူးလို့ NATO တည်ယုံချုပ်က NATO ယုံချုပ် Jens Stoltenberg ကပြောပါတယ်။စီအတွင်းကသမိုင်းမှတ်တိုင်းဒီလက်နက်လျှော့ချရေးစာချုပ်ကိုဆက်လက်လိုက်နာသွားဖို့အခွင့်အရေးတနည်းတခြားနေပါလာနေပေမဲ့နေတိုးအဖွဲ့ကတော့ရုရှားဘက်က SSC 8အမျိုးသားခရုစတုံးကြီးတွေဖြစ်စည်းဖို့ကိုဆက်လက်တိုက်တွန်းသွားမယ်လို့ပြောပါရယ်။မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဒေါက်တာရန်ဟီးလီဟာဇူလိုင်10ရက်နေ့ကနေ17ရက်နေ့အထိထိုင်းနဲ့မလေးရှားနိုင်ငံတွေကိုတွားရောက်ပါမယ်။နယူးယောက်မြို့မှာအောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂ84ကျင်းမြောက်အထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုအစိုးရကတင်ပြဖို့အတွက်အကြံပြုနိုင်ဖို့အခုလိုတွားရောက်မှာဖြစ်ပါတယ်။အာဖဂန်တာလီဘန်တွေနဲ့အမေရိကန်ပြည်ထောင်စုတို့တကြားဆွေးဆက်ဆွေးနွေးပွဲ9ကျင်းမြောက်ကျင်းပခဲ့ပြီးဆွေးနွေးပွဲခေတ္တရပ်ဆိုင်ခဲ့ပါတယ်။အာဖဂန်နိုင်ငံအတွင်းကနိုင်ငံတကာရုပ်သိမ်းထွက်ခွာဖို့သဘောတူညီရေးတိုးတက်မှုတွေရနိုင်ပြီလို့လည်းဆိုပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကကတ္တာမာလုပ်နေတဲ့ဆွေးနွေးပွဲတွေစနေနေ့မှာပြန်လည်စတင်နိုင်မယ်လို့လည်းကြော်ပါရခင်ဗျာ
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်အခုမနက်စီစဉ်ထုတ်လို့ရေမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Zainab Abdurrahman ဖြစ်ပါတယ်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.